Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်ဇွန်လ29ရက်ကြာသပတေးနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပဲအတန်လွင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်နှမောင်သားမအနေခတ်သိင်းကင်းငင်းကြပါစေခင်ဗျာဒီကနေ့သတင်းတွေကတော့အမေရိကလူလာတန်းစားတွေကြော်ဝါရေးမြောက်မှန်းချက်အပြင်တရက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရှီကာဂိုမှာပြန်လည်ချပြလိုက်ပါတယ်အမေရိကနဲ့အီရန်နှစ်နိုင်ငံဟာနောက်ကွယ်မှာတန်ရင်းတမန်ငင်းဆက်ဆံရေးအသည့်တိစောက်မှုထိတွေ့မှုတွေရှိပေမဲ့နျူကလ িয়ার သဘောတူညီချက်ထပ်မံရယူဖို့တော့မရှိဘူးလို့အမေရိကန်နိုင်ငံဂျာယီဝန်ကြီးကပြောကြားလိုက်ပါတယ်ဥရောပသမ္မတငွေကြေးယူရိုငွေကို digital ပုံစံထုတ်ဖို့အတွက်အရေးပါတဲ့ခြေလှမ်းတစ်လမ်းကိုဗိုလ်နှုန်းလေးကဥရောပကော်မရှင်ကလန်းလိုက်တဲ့သတင်းနဲ့တခြားကမ္ဘာသတင်းတွေကိုကုမိုးဇော်မိုးကျော်နဲ့ပဲတင်ပြမှာပ
ါဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေကိုတင်ပြပြီးမှတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုဇက်တိုက်အရင်ဆုံးထုတ်လိုက်မှာပါဒ
ီဒီရဲ့ဒီကိုအောင်းနေရဆိုပြီးတော့မှဟုတ်အချိန်ချင်းသေးတယ်နေနေနဲ့ပြတ်ခတ်ကြရဲအများဆုံးတင်ဆုံးတာကိုဖြစ်ပြီး
မြန်မာနိုင်ငံကလက်နက်ကင်ပဋိပက္ခတွေအတွင်းကလေးငယ်ထိခိုက်သေဆုံးမှုတွေရှိနေပါတယ်မကြမီပဲအပြည့်အစုံကိုတင်ပြပေးပါမယ်ဒါအပြင် NCA အဖြစ်ရလက်မှတ်ထိုးအဖွဲ့တချို့နဲ့စစ်ကောင်စီဆွေးနွေးပွဲအကြောင်းစကိုင်းဘက်ကတိုက်ပွဲအခြေအနေဒါအပြင်ထိုင်းမလေးရှားနယ်စပ်ကတရားမဝင်ရိုဂျာကလေးတွေထွက်ပြေးသွားတဲ့သတင်းပေးပို့ချက်ဒါအပြင် CDN ဝန်ထမ်းတွေအကြောင်းစတဲ့သတင်းပေးပို့ချက်တွေကိုဥစားထုတ်လွှင့်မှာပါအဲ့ဒီနောက်မှာတော့ဗတ်စင်ကဏ္ဍတွေဖြစ်တဲ့ Editor နဲ့ဆွေးနွေးကန်ပြည်သူ့ကျန်းမာရေးအကစားကဏ္ဍစတာတွေကိုဇက်တိုက်ထုတ်လွှင့်မှာဖြစ်ပါတယ်အခုတော့သတင်းတွေကိုဥတင်မောင်သားနဲ့အတူပြောပြပါမယ်
အမေရိကန်လူလတ်တန်းစားတွေကြွယ်ဝရေးမြောက်မှန်းချက်အပြင်တက်ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကရှီကာဂိုမြို့မှာပြန်လည်ချပြလိုက်ပါတယ်။ဒီစီစဉ်မှာချမ်းသာသူတွေကိုခုန်ကောက်ပြီးတပိုင်းလျက်ကူးပစ္စည်းတွေအမျိုးသားလုံခြုံရေးအတွက်အရေးပါတဲ့နယ်ပယ်တွေမှာရင်းနှီးမြှုပ်နှံရေးအလုပ်သမားတွေကိုပညာပေးရင်းနဲ့စီးပွားရေးပြိုင်ဆိုင်မှုတိုးတက်လာရေးတို့ပါဝင်ကြပါတယ်။အမေရိကန်လူလတ်တန်းစားတွေအတွက်ဆယ်စုပေါင်းများစွာမအောင်မမြင်ဖြစ်ခဲ့တဲ့စီးပွားရေးသဘောတရားတွေနဲ့ဒီနာဂအမြင်ကအခြေခံအဖြစ်ခေါ်ထုတ်လိုက်တာဖြစ်ပါတယ်လို့သမ္မတဘိုင်ဒန်ကဆိုပါတယ်ပြန်လဲရွေးကောက်ခါဖို့စူးစမ်းနေတဲ့မစ္စတာဘိုင်ဒန်ဟာလူထုအကြိုက်စစ်တမ်းတွေမှာကြိုက်တဲ့လူဥယျာဉ်ကျနေတာကိုပြန်လဲတင်နိုင်အောင်စူးစမ်းနေတာဖြစ်ပါတယ်ကိုဗစ်ကဘေးပြီးတဲ့နောက်သူ့ရဲ့မူဝါဒတွေကအလုပ်တွေဖန်တီးအလုပ်လက်မဲ့နှုန်းကျသွားစေပြီးစီးပွားရေးပြန်လဲထောင်လိုင်းအောင်လုပ်နိုင်ခဲ့ပေမဲ့အစားအသောက်နဲ့အိမ်ယာဈေးကွက်တွေမှာငွေဖောင်းပွားဈေးတက်လာတာကြောင့်သူ့အပေါ်လူထုသဘောကျတာကျဆင်းလာခဲ့ရပါတယ်2024သမ္မတရွေးကောက်ပွဲအတွက်ရှင်ပြိုင်ကြတဲ့အခါသူ့ပြိုင်ဘက်တွေကဒီငွေဖောင်းပွားတဲ့အချက်နဲ့သူ့ကိုထိုးလက်လိုင်းနာမှာလဲဒါပေမဲ့ဥဆောင်စီးပွားရေးနိုင်ငံတွေထဲမှာအမေရိကန်စီးပွားရေးတိုးတက်မှုအကြီးအမားဆုံးဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်ဆယ်စုအတွင်းမှာအမြင့်ဆုံးငွေဖောင်းပွားမှုကိုဘိုင်ဒန်နဲ့ဒီမိုကရက်အောက်လွှတ်တော်ကဖန်တီးခဲ့တာဖြစ်တယ်လို့ဘိုင်ဒန်ရဲ့မိန့်ခွန်းကိုသမ္မတဟောင်းနဲ့ပြိုင်ဘက်ထရမ့်ကရေးသားဝေဖန်လိုက်ပါတယ်ဒုတိယကမ္ဘာစစ်ပြီးစီးပွားပြက်ကအချိန်ကလေးကဆိုရင်အဆိုးဝါးဆုံးသောစီးပွားရေးကျဆင်းမှုဖြစ်ပါတယ်လို့လဲမစ္စတာထရမ့်ကမာယွန်းစွာနဲ့ဝေဖန်ခဲ့တယ်လို့ AFP သတင်းကပြောပါတယ်ခင်ဗျာ
အမေရိကန်နဲ့အီရန်နှစ်နိုင်ငံဟာနောက်ကွယ်မှာတန်ငင်းတမန်ငင်းဆက်ဆံရေးအသစ်တည်ဆောက်ဖို့ထိတွေ့မှုတွေရှိပေမဲ့လည်းနျူကလ িয়ার သဘောတူညီချက်အသစ်ထပ်မံရောက်ဖို့တော့မရှိသေးဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဗိုလ်တူးနေ့မှာပြောဆိုလိုက်ပါတယ်တန်တပန်လမ်းကြောင်းတွေကိုဆက်လက်ဖော်ထုတ်နိုင်ဖို့ဆန္ဒရှိနေပေမဲ့လည်းကမ်းလှမ်းမှုတစ်ခုခုသဘောတူတာမျိုးမရှိသေးဘူးလို့နယူးယောက်ကနိုင်ငံခြားဆက်ဆံရေးကောင်စီမှဘလင်ကင်ကပြောဆိုခဲ့တာပါသဘောတူညီမှုတစ်ခုခုရနိုင်မဲ့လမ်းကြောင်းပေါ်ပြန်ရောက်ဖို့အီရန်ကမလုပ်ဘူးဖြစ်နေတယ်လို့ဆိုပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးကအီရန်အနေနဲ့အရှိအလဲပိုင်းဒေသမှာတင်းမာမှုတွေတိုးမြင့်လာစေမဲ့အလုပ်တွေမလုပ်ဖို့တောင်းဆိုခဲ့ပြီးနှစ်နိုင်ငံအနာဂတ်ဆက်ဆံရေးကအီရန်ရဲ့လှုပ်ဆောင်မှုတွေအပေါ်မှာမူတည်နေတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။အရင်သမ္မတဒေါ်နယ်ထရန့်က2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီစာချုပ်ကနေနှုတ်ထွက်ခဲ့ပေမဲ့လက်ရှိသမ္မတဂျိုးဘိုင်ဒန်လက်ထက်မှာတော့သဘောတူညီချက်ပြန်ရဖို့ဥရောပသမ္မတကကြားဝင်ဆွေးနွေးပေးပေမဲ့လည်းမအောင်မမြင်ဖြစ်ခဲ့ပြီးအီရန်မှာလူထုဆန္ဒပြပွဲတွေဖြစ်ခဲ့တာကြောင့်အမေရိကန်နဲ့အီရန်သဘောတူညီချက်ပြန်ရဖို့တုံ့ဆိုင်နေပါတယ်တဖက်မှာလည်းတန်တပန်တွေဟာမကြသေးမီလာအတွင်းဂျာကန်အိုမန်နိုင်ငံနဲ့တိုက်စစ်တွေ့ဆုံမှုတွေပြန်လည်စတင်ခဲ့ပြီးအီရန်ကအမေရိကန်အကျဉ်းသားတွေအခြေအနေကိုအဓိကထားဆွေးနွေးခဲ့ပါတယ်
အမေရိကန်ပြည်ထောင်စုမှာထောင်ထဲချတဲ့အကျဉ်းသားတွေဟာထောင်ထဲမှာပဲဘွဲရသွားကြပြီးဒီအတွက်ကုန်ကျစရိတ်ကိုဖက်ဒရယ်အစိုးရကကြံ့ခံပေးလိုက်ပါတယ်။ဘဲဂရက်အမိပေးထားတဲ့အစီအစဉ်အောက်ကနေအကုန်ကျခံလိုက်တာဖြစ်ပြီးဒီကုန်ကျငွေကိုအကျဉ်းကျဘွဲရចောင်းသားကပြန်လဲပေးဆက်စရာလည်းမလိုပါဘူး။ချမှတ်လိုက်တဲ့ပြဋ္ဌာန်းချက်အသစ်အရဒီအစီအစဉ်ကိုစာနှုန်းတိုးတိုးချဲ့တော်မှာဖြစ်ပြီးအကျဉ်းကျပေမဲ့ចောင်းတက်ကျမဲ့သူက3000ကျော်အတွက်တစ်နှစ်ကိုဒေါ်လာ330ဖက်ဒရယ်အစိုးရကအကုန်ကျခံမှာဖြစ်ပါတယ်။အမေရိကန်မှာအကျဉ်းသား1.9%တန်ရှိပါတယ်။ထောင်ချတယောက်အနေနဲ့ထောင်ကလွတ်လာတဲ့အခါအလုပ်ရဖို့တော်တော်ခက်တာပါ။ပွဲရထားတော့သူ့အတွက်တပန်းတာပါလေ။တခြားရင်းနှီးမြှုပ်နှံမှုတွေတဲ့ဒီရင်းနှီးမြှုပ်နှံမှုကပိုပြီးအကျိုးများပါတယ်လို့ဒီစံမှန်ချက်ရဲ့ယာယီညွှန်ကြားမှု David Zuckerman ကပြောပါတယ်။ခုလိုအကျဉ်းသားတွေရဲ့ပညာရေးအစီအစဉ်ကို1980နဲ့89နှစ်များအတွင်းကကျင့်သုံးခဲ့ပေမဲ့1990ခုနှစ်များကနေ2009နှစ်များအထိရပ်ဆိုင်ခဲ့တာပါ။2016ခုနှစ်သမ္မတဥဘာမလက်ထက်မှာအကန့်တတ်တဲ့စက်တပ်ပြန်ဆခဲ့တာဖြစ်ပါတယ်။ဥပဒေချိုးဖောက်သူတွေအတွက်ပြည်သူတွေထမ်းဆောင်ထားတဲ့အခွန်ငွေကို$3,000ဆိုတာကမူဝါဒဆရာမေးခွန်းတစ်ခုဖြစ်ပါတယ်။ Republican Party ခေါင်းဆောင်တွေကတော့လုပ်ငန်းခွင်အတွက်လေ့ကျင့်ရေးသင်တန်းနဲ့ရကြွာအသိုက်အဝန်းတွေပြန်လည်ဝင်ရောက်ရေးသင်တန်းတွေအတွက်ပဲထောက်ပံ့လိုကြပါတယ်။အချင်းကျသူတွေရဲ့ပညာရေးအစီအစဉ်ကိုပိတ်ပင်ထားတာကို2020မှာအောက်လွတ်တော်ကပြန်ပြီးဖွင့်ခဲ့တာဖြစ်ပါတယ်။ဒီစီစံမှာပါဝင်လို့တဲ့တက်သူကောလိပ်တွေကိုចောင်းသားအရေးအတွက်လိုက်ဖို့ဆိုတော့ကသူတို့အတွက်ပညာသင်စိတ်ပေးပါတယ်။ចောင်းကထောင်ထဲမှာစာသင်ခန်းတစ်ခုသွားဖွင့်ရပြီးအချင်းသားចောင်းသားတွေဟာတခြားကောလိပ်ចောင်းသားတွေလိုပဲစာသင်ယူရတာပါ။ကယ်လီဖိုးနီးယားပြည်နယ်တစ်ခုထဲမှာပဲပြီးခဲ့တဲ့စာသင်ရာသီမှာចောင်းသားနေရာဟာတက်သူ၈ခုနဲ့ထောင်ထင်းကနေပညာသင်ယူခဲ့ကြပါတယ
်။အမေရိကန်ပြည်ထောင်စုအရှိတောင်ပိုင်းဖလော်ရီဒါပြည်နယ်မှာပြည်내တစ်ခုလုံးကိုငှက်ဖျားယောဂါဆိုင်ရာအကြံပေးချက်တွေထုတ်ပြန်လိုက်ပါတယ်။တမ်ပါမြို့တောင်ဘက်ပင်လယ်ကွေ့ကမ်းရိုးတန်းတလျှောက်ငှက်ဖျားယောဂါဖြစ်သူ၄ဦးတွေ့ရှိခဲ့ရလို့ပြည်내တဝင်းမှာခြင်ချောင်းဖြစ်တဲ့ငှက်ဖျားယောဂါအဲ့အတွက်သတိပေးချက်တွေကိုဖလော်ရီဒါကျန်းမာရေးဌာနကထုတ်ပြန်ခဲ့တာဖြစ်ပါတယ်။အမေရိကန်ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဘူဌာနဖြစ်တဲ့ CDC ရဲ့တနင်္လာနေ့ကထုတ်ပြန်ချက်မှာကျန်းမာရေးသတိပေးချက်မှာတက်လေတက်ဆက်စ်ပြည်နယ်မှာနောက်ထပ်ငှက်ဖျားယောဂါဖြစ်ပွားမှုတွေ့ရှိခဲ့တယ်လို့ဆိုပါတယ်။ဒါဟာအနည်း20အတွင်းအမေရိကန်မှာငှက်ဖျားယောဂါပြန့်နှံ့မှုပထမဆုံးအချိန်ဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ကကူးစက်ခံရသူ၄ဦးကတော့ဆာရာဆူဒါခရိုင်မှာနေထိုင်ကြသူတွေဖြစ်ပြီးသူတို့ဟာဆေးဝါးကုသမှုခံယူပြီးပြန်လည်ကောင်းမွန်လာခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောဆိုပါတယ်။အမေရိကန်မှာနှစ်စဉ်ငှက်ဖျားယောဂါဖြစ်ပွားသူ2000ဝန်းကျင်လောက်စစ်ဆေးတွေ့ရှိရပြီးအများစုကတော့ငှက်ဖျားယောဂါဖြစ်လေ့ရှိတဲ့နိုင်ငံကလာရောက်တဲ့ခရီးသွားတွေဖြစ်ပါတယ်။1992ခုနှစ်ကစပြီးအမေရိကန်ကြောင့်အမေရိကန်မှာချင်းချောင်းဖြစ်တဲ့ငှက်ဖျားယောဂါကူးစက်ခံရသူ12ဦးရှိခဲ့ပြီး2003ခုနှစ်မှာဖလော်ရီနာပြည်နယ်မှာတော့10ဦးနောက်ဆုံးအကြိမ်တွေ့ရှိရဖြစ်ပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 12.3ဟိုက်ဒရိုမီတာ 40 kHz 9433ဟိုက်ဒရိုမီတာ 51 kHz 5805နဲ့ဟိုက်လက်မီတာ 190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရရှင
်။ကြာသပတေးမနေ့ VOA သတင်းတွေကို Washington DC ကနေဆက်တဲ့ကြေညာနေပါတယ်။ဥရောပသမ္မတငွေကြေးယူရိုငွေကို Digital ပုံစံထုတ်လုပ်ဖို့အတွက်အရေးပါတဲ့ခြေလှမ်းတစ်လမ်းကိုဗုဒ္ဓဦးနေကဥရောပကော်မရှင်ကလှမ်းလိုက်ပါတယ်။အဒီလို digital euro ထုတ်နိုင်မဲ့ဥပဒေအစိုးပြုချက်တက်ကိုဥရောပသမဂ္ဂရဲ့အစိုးရလုပ်ငန်းတွေကိုလုပ်တဲ့ဥရောပကော်မရှင်ကထုတ်ပြန်လိုက်တာဖြစ်ပါတယ်။နောက်ဆုံးထွက်လာမဲ့ဥပဒေကိုတော့ဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံနဲ့ဥရောပပါလီမန်တို့ကသဘောတူရအောင်မှဖြစ်ပါတယ်။ထုတ်ပြစ်သွားပြီဆိုရင်တော့ယူရိုငွေသုံးစွဲတဲ့နေရာတွေမှာလူတွေကအင်တာနက်မှာရောအပြင်ငွေပေးငွေယူလို့ရမှာလဲအသုံးပြုလာနိုင်ကြမှာဖြစ်ပါတယ်။ဒီလို digital euro ထုတ်မဲ့စိတ်ကူးကိုဥရောပဘုတ်ပန်ECB ဥက္ကဋ္ဌခရစ်စတင်လဂတ်က2020မှာအကြံပြုခဲ့တာပါယူရိုငွေဟာကမ္ဘာမှာဒုတိယငွေပေးငွေယူလုပ်တဲ့ငွေကြေးဖြစ်ပြီး EU ကနောက်ကျမနေနိုင်ပါဘူးလို့ဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌ Valdis Dombrovskis ကတင်ပြတော့တွေကိုပြောကြပါတယ်ဝေဖန်ကြသူတွေကတော့ဒါလိုအပ်ရလားလို့မေးခွန်းထုတ်နေကြပြီးဥရောပဘိုးဘာရဲ့လိမ့်လာချက်မှာပါတဲ့အတိုင်းသုံးဆွဲသူတွေကသူတို့ငွေသုံးပုံနဲ့ပတ်သက်လို့ပုဂ္ဂလိကလွတ်လပ်ခွင့်ကိုထိပါမှာစိုးရိမ်ကြတာကိုလည်းထောက်ပြကြပါတယ်ဥရောပကော်မရှင်ရဲ့အဆိုပြုချက်မှာတော့ digital euro ဟာရေရှည်မှာပေးဆက်လိုက်ရတဲ့ပုံပြီးအကျိုးများလိမ့်မယ်လို့ပြောပါတယ်။ဥရောပငွေပေးငွေယူလွတ်လပ်မှုကိုကာကွယ်ထိန်းသိမ်းဖို့အရေးကြီးပါတယ်လို့ မတ်စတာတုန်းကလည်းဥရောပဘိုးဘန်ဥက္ကရာခရစ်စတင်းလက်ကတ်ကပြောခဲ့ပါသေးတယ်။ဝေဘင်းဝေယူနီလန်းများစွာဟာဥရောပနီလန်းတွေမဟုတ်ကြပါဘူးလို့လည်းသူကဆိုပါတယ်။အကြွေးကပြားတဲ့ငွေပေးချေတဲ့ကမ္ဘာဈေးကွက်ကိုအမေရိကန်ကဗီဇာနဲ့မတ်စတာကတ်တို့ကလွှမ်းမိုးထားတာပါ။
တူရကီနဲ့ဆွီဒင်နိုင်ငံတွေကထိတ်တန့်တန်တမာနေဟာလာမယ့်ကြာတာပတေးနေ့မှာနေတိုးဌာနချုပ်မှာဆွီဒင်နိုင်ငံအဖွဲ့ဝင်ဖြစ်ရေးဆွေးနွေးမှုတွေလုပ်မယ်လို့နေတိုးအကြီးအကဲယန်စတိုလန်ဘတ်ကပြောဆိုလိုက်ပါတယ်ဆွေးနွေးမှုမှာတူရကီဆွီဒင်နဲ့ဖင်လန်နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေနဲ့ထောက်လှမ်းရေးအကြီးအကဲတွေပါမယ်လို့စတိုလန်ဘတ်ကသတင်းပတ်အစောပိုင်းမှာပြောဆိုခဲ့ပါတယ်ဒါအပြင်ဗုဒ္ဓဟူးနေ့သတင်းစာရှင်းလင်းပွဲမှာလည်းနေတိုးအဖွဲ့ဝင်နိုင်ငံအဖြစ်NATO အဖွဲ့ဝင်နိုင်ငံအဖြစ်ဆွီဒင်ကိုချူဆူရမယ့်အချိန်ရောက်ပြီလို့သူကပြောဆိုခဲ့ပါတယ်။ဇူလိုင်လ17ရက်နေ့စနေနေ့နေ့မှာလစ်သူရေးနီးယားမှာကျင်းပမယ့် NATO ထိပ်သီးအစည်းအဝေးမှာဆွီဒင်ကိုအဖွဲ့ဝင်သစ်အဖြစ်လက်ခံရေးသဘောတူဖို့ကျန်းအဖွဲ့ဝင်နိုင်ငံတွေကိုကျန်းအဖွဲ့ဝင်နိုင်ငံတွေကတူရကီကိုတွန်းအားပေးနေတာပါ။ဒါပေမဲ့အမေရိကန်ဥဆောင်နေတဲ့ NATO စစ်မှာမိတ်အဖွဲ့မှာဆွီဒင်နိုင်ငံကိုလက်ခံဖို့အဖွဲ့ဝင်နိုင်ငံဖြစ်တဲ့တူရကီကသဘောတူဖို့နှောင့်နှေးနေတာဖြစ်ပါတယ်။2022ခုနှစ်ဇွန်လတကယ်ကလေးကနေတိုးအဖွဲ့ဝင်ဖြစ်ဖို့ဖိတ်ကြားခံရပေမဲ့အဖွဲ့ဝင်ဖြစ်ဖို့အဖွဲ့ဝင်32နိုင်ငံစလုံးကအတည်ပြုပေးရမှာဖြစ်ပါတယ်။တူရကီအစိုးရကအကြမ်းဖက်အဖွဲ့လို့သတ်မှတ်ထားတဲ့ cut အဖွဲ့ကိုဆွီဒင်ကအကူအညီပေးထားတယ်လို့တူရကီကဆွဲခဲ့ပြီးဆွီဒင်အဖွဲ့ဝင်ဖြစ်ရေးကမ်းလှမ်းမှုကိုတူရကီကပိတ်ပင်နေတာဖြစ်ပါတယ်။
ဘယ်ရုစ်တင်ကမှာရောက်နေတဲ့ဝက်နာတပ်တွေဟာဒေသတွင်းတိုင်းပြည်တွေရဲ့လုံခြုံရေးပေါ်ချိတ်ချောက်လာနိုင်ပွဲရှိတယ်လို့ပိုလန်သမ္မတကပြောလိုက်ပါတယ်။ယူကရိန်းနိုင်ငံကိုသွားရောက်စဉ်အတွင်းသမ္မတအန်ဒရီဒူတာကဗုဒ္ဓဟူးနေ့မှာပြောကြားလိုက်တာဖြစ်ပါတယ်။ဘယ်ရုစ်တင်ကနဲ့နေဆက်ချင်းဆက်နေတဲ့ပိုလန်၊လစ်သွေးနီးယား၊လတ်ဗီးယားနိုင်ငံတွေအတွက်အန္တရာယ်ရှိနိုင်တယ်လို့ကီဖ်မှာသတင်းတောက်တွေကိုဒူတာကပြောကြားခဲ့တာပါ။ဘယ်ရုစ်မှာဝက်နာအုပ်စုတနည်းပြောရင်ရုရှားတပ်တွေလာချတာရဲ့တကယ့်ရည်ရွယ်ချက်ကဘာလဲလို့လဲပိုလန်သမ္မတကမေးခွန်းထုတ်သွားပါတယ်။ဒါပေမဲ့ပရီโกဇင်ဘယ်လာရုစ်ကိုရွှေ့သွားတာနဲ့ပတ်သက်လို့ကောက်ချက်ဆွဲဖို့စောလွန်ပါသေးတယ်လို့လည်းနေတိုးအဖွဲ့တွင်းမှုချုပ်ယွန်စတိုဒန်မကအင်္ဂါနေ့မှာပြောကြားလိုက်ပါတယ
်။အရင်ဘက်ကမြောက်အတ္တလန္တိတ်သမုဒ္ဒရာတွေကထိုက်တန်နစ်သင်္ဘောပျက်ကြီးနေရာကိုတွားရောက်လေ့လာရင်းပျက်စီးခဲ့တဲ့တိုက်တန်ရေငုပ်သင်္ဘောငယ်ရဲ့အပျက်အစီးတွေကိုကမ်းခြေကိုပြန်လည်သေဆောင်နိုင်ခဲ့ပါတယ်။ကနေဒါသင်္ဘော Horizon Arctic ကသမုဒ္ဒရာကမ်းပြင်မှာသမုဒ္ဒရာကျမ်းပြင်မှာ ROV လို့ခေါ်တဲ့အဝေးထင်းယာဉ်ကိုအသုံးပြုပြီးတိုက်တန်ယာဉ်ငုပ်သင်္ဘောငယ်ရဲ့အပိုင်းအစတွေကိုရှာဖွေခဲ့တာဖြစ်ပါတယ်။ကမ်းလွန်ပင်လယ်ပြင်မှာရှာဖွေဆယ်ယူခဲ့တဲ့လုပ်ငန်းတွေ PCV လို့ ROV အဝေးထင်းရှာဖွေရေးယာဉ်ငယ်ကိုပိုင်ဆိုင်တဲ့ Plagetic သုတေသနဝန်ဆောင်မှုလုပ်ငန်းကဗုဒ္ဓဟူးနေ့မှာထုတ်ဖော်ပြောဆိုခဲ့ပါပဲ။ဒါပေမဲ့သူတို့အဖွဲ့ကကြံတဲ့အလုပ်တွေဆက်လုပ်နေပြီးဘာကြောင့်ဒီသင်္ဘောပျက်စီးခဲ့တဲ့ပါဝင်သွားတဲ့လူ9ဦးသေဆုံးခဲ့တာတွေကိုစတင်စုံစမ်းလေ့လာတော့မယ်လို့ပြောဆိုထားပါတယ်ခင်ဗျာ သတင်းတွေကိုဥတင်မောင်တန်းနဲ့အတူကြေညာပေးခဲ့တာဖြစ်ပါတယ်အခုတော့ကျွန်တော်တို့သတင်းပေးပို့ချက်တွေကိုစတင်ထုတ်လွှင့်ပါမယ်ပထမအဆုံးတင်ပြလိုတဲ့အကြောင်းအရာကတော့စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့ဖြစ်တဲ့ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်တကိုင်အဖွဲ့၅ခုတို့၃ရက်ကြာဆွေးနွေးရမှာမူပိုင်းဆိုင်ရာသဘောတူညီချက်၄ချက်နဲ့လုပ်ငန်းပိုင်းဆိုင်ရာသဘောတူညီချက်၅ရရရှိခဲ့တယ်လို့ဆိုပါတယ်။ဒါအပြင်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာကိစ္စငြိမ်းချမ်းရေးညီလာခံကျင်းပရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့တယ်လို့ဆိုပါတယ်။နေပြည်တော်ကနေငြိမ်းချမ်းရေးဆွေးနွေးပွဲသတင်းပေးပို့ထားတာကိုတော့ကိုရဲမုံကပြောပြမှာပါ
။စစ်ကောင်စီရဲ့ငြိမ်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းဒေသနဲ့ကိုင်ငါးဝဲတို့ဟာဒီလ26ရက်နေ့ကနေ28ရက်နေ့အထိနေပြည်တော်ကအမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုဘိုးဌာနမှာဆွေးနွေးခဲ့ကြတာပါဆွေးနွေးပွဲမှာတိုင်းဒေသနဲ့ကိုင် EAO ရဲ့လူလားချက်တွေကိုဆွေးနွေးခဲ့ပြီးသဘောတူညီချက်အချို့ရခဲ့ကြောင်း NCA လက်မှတ်ထိုးတိုင်းဒေသတွေဘက်ကပြောရေးဆိုခွင့်ရှိသူစောမြရာဇာလင်းက VOA ကိုပြောပါတယ်
အဓိကအဖြစ်တော့ကျမတို့အလို့တဘောတွေးဆုံဆွေးနွေးရေးအဖွဲ့အလားတို့ကအနှုတ်နှစ်ဖက်သဘောတူညီထားတဲ့အချက်တွေရှိခဲ့ပါတယ်။အဲ့အချက်ကတော့၁၀ချက်ရှိခဲ့ပါတယ်။နောက်ပြီးလို့ရှိရင် EO ကပေါင်းထည့်ထားတဲ့၃ချက်အလို့ချက်၃ချက်ဖြစ်ပါတယ်။အဲ့အချက်တွေကိုလည်းအလို့ချက်၃ချက်စုံစုံလင်းလင်းဆွေးနွေးဘဲလို့မပြောနိုင်ရတော့လည်းပဲစုံနိုင်တလောက်တော့စုံအောင်လို့ကျမတို့ဆွေးနွေးဖြစ်ပါတယ်။ကျမတို့ရနိုင်ချက်တွေလို့ပြောနိုင်တာကတော့မူပိုင်းဆိုင်ရာ၄ချက်ဒီလိုချင်းရသဘောတူညီချက်၅ချက်ကျွန်တော်တို့ဟိုမှတ်ယူပါတယ်အဲ့လိုမျိုးရတယ်ကျွန်တော်ရခဲ့ပါတယ်
ဆွေးနွေးရတဲ့အချက်တွေရရှိတဲ့သဘောတူညီချက်တွေကိုတော့အသေးစိတ်သတင်းထုတ်ပြန်တာမရှိသေးပါဘူးဆွေးနွေးပွဲဒုတိယနေ့မှာ NCA လက်မှတ်ထို EAO အဖွဲ့တွေနဲ့ရရှိထားတဲ့ပုံသဘောတူညီချက် Federal အခြေခံမူလူသားချင်းစာနာတဲ့အကူအညီပေးရေး UWSA NDAA မိုင်းလာ SSPP ရှမ်းမြောက်အပါအဝင်နိုင်ငံရေးပါတီတွေနဲ့တွေ့ဆုံရေးစတဲ့ကိစ္စရပ်တွေဆွေးနွေးခဲ့ကြောင်းစစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်၃ရက်ကြာဆွေးနွေးပွဲမှာ Federal အရေးအပြင်ငြိမ်းချမ်းရေးညီလာခံကိစ္စရပ်တွေလည်းဆွေးနွေးဖြစ်ခဲ့ကြောင်းစောမြတ်ရာဇာလင်းကပြောပါတယ်
။ကျွန်တော်ဒီဆွေးနွေးပွဲမှာ CEO တွေအထက်ထက်ကနေပြီးတော့ပြင်ဆင်ထားရတဲ့ Federal တည်ထောင်စုတည်ဆောက်မယ်ဆိုလို့ရှိရင်ဆက်သွင်းလို့တဲ့အချက်20နဲ့30ရှိတယ်။အဲ့ဒီအချက်တွေကိုလည်းကျွန်တော်ကဆွေးနွေးဖြစ်တယ်နိုင်ငံဆွေးနွေးအဖွဲ့ကလည်းပဲသူတို့တွေက2022ဖွဲ့စည်းပုံမှာပြင်ဆင်ဖြည့်ဆွက်လို့တဲ့အချက်တွေပေါ့လေ။အဲ့ဒီအချက်တွေကိုထောက်ပြပြီးတော့မှသူတို့တွေဘက်ကလည်းပြင်ဆင်နိုင်တဲ့အချက်တွေကိုအဲ့လိုမျိုးဆွေးနွေးကြတဲ့အပိုင်းတွေဖြစ်ပါတယ်။နောက်ပြီးလို့ရှိရင်ဒီညီညာညီလာခံသိစတယ်လေကျမတို့အသေးစိတ်ကြီးသွားဆွေးနွေးရှိကြပါတယ်
။ညီညာညီလာခံမှာပါဝင်သင့်သူတွေအားလုံးကိုဖိတ်ကြားဖို့ဆွေးနွေးခဲ့ပေမဲ့ဘယ်အချိန်ကျင်းပမယ်ဆိုတာကတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး။ဆွေးနွေးပွဲတက်ရောက်တဲ့ EAO 5ဘွဲ့အနေနဲ့ NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့ UWSA NDAA မိုင်းလာ SSPB ရှမ်းမြောက်စတဲ့အဖွဲ့တွေနဲ့တွေ့ဆုံဖို့လက်ခံထားကြောင်းလည်းပြောပါတယ်။တရုတ်မြန်မာနယ်စပ်အခြေစိုက်ဝမိုင်းလာနဲ့ရှမ်းမြောက်အဖွဲ့တွေဟာစစ်ကောင်စီနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့အဖွဲ့တွေဖြစ်ပါတယ်။နေပြည်တော်ဆွေးနွေးပွဲတက်ရောက်ခဲ့တဲ့ EAO 5ဘွဲ့ကတော့ရခိုင်လွတ်မြောက်ရေးပါတီ ALP Democracy အကျိုးပြုကရင်တပ်မတော် DKBA ကရင်ငြိမ်းချမ်းရေးကောင်စီ KNU KNLAPC လာဟု Democratic အစည်းအရုံး LDU ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO တို့ဖြစ်ပါတယ်။ဒီအဖွဲ့တွေဟာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ဝင်တွေလည်းဖြစ်ပါတယ် PPSD အဖွဲ့မှာအရင် NCA လက်မှတ်ထိုး EAO အဖွဲ့10ဘွဲ့ရှိခဲ့ပေမဲ့အခုအခါမှာတော့9ဘွဲ့ပဲကျန်ရှိပါတယ်ဒီထဲကရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS နဲ့မွန်ပြည်သစ်ပါတီ NMSP တို့ကအခုကျင်းပခဲ့တဲ့နေပြည်တော်ဆွေးနွေးပွဲကိုတက်ရောက်ခြင်းမရှိခဲ့ပါဘူးခင်ဗျာ
ဒါကတော့ NCA ငြိမ်းချမ်းရေးလက်မှတ်ထိုးထားတဲ့တိုင်းဒေသအဖွဲ့၅ဘွဲ့နဲ့စစ်ကောင်စီဆွေးနွေးပွဲအကြောင်းကိုရဲမွန်ပြပြသွားတာပါဆက်လက်တင်ပြဖို့ရှိတဲ့အကြောင်းအရာကတော့မြန်မာလက်နက်ကိုင်ပဋိပက္ခတွင်ကလေးသူငယ်များထိခိုက်မှုရှိတဲ့အကြောင်းကိုတင်ပြပါမယ်မြန်မာအပါအဝင်ကဘာထွန်းဆင်းမဲ့ဖြစ်ပွားနေတဲ့နိုင်ငံတွေမှာပြီးခဲ့တဲ့2022ခုနှစ်အတွင်းကလေးငယ်တွေရှိတဲ့စာသင်ကျောင်းတွေဆေးရုံတွေတိုက်ခိုက်ခံရပြီးကလေးငယ်တွေထိခိုက်သေဆုံးမှုအရေအတွက်ပိုများလာခဲ့တယ်လို့ကလေးသူငယ်များနဲ့လက်နက်ကင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအထွေထွေအတွင်းမှုရဲ့နှစ်ပတ်လည်အစည်းအခမ်းဆောင်မှာဖော်ပြထားပါတယ်။လက်နက်ကင်ပဋိပက္ခတွေပုံမပြင်းထန်လာနေတဲ့မြန်မာနိုင်ငံမှာကလေးငယ်တွေတိုက်ခိုက်ခံရတဲ့အခြေအနေဘယ်လောက်ထိဆိုးရင်စရာဖြစ်လာနေပါသလဲ။ရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုတော့ဒေါခင်မျိုးသက်ကဆက်ပြီးပြောပြပါမယ်
။ပြီးခဲ့တဲ့2022ခုနှစ်အတွင်းကလေးငယ်ထိခိုက်ဒေဆုံးဒဏ်ရာရမှုတွေဖြစ်စေခဲ့တဲ့စာသင်ကျောင်းတွေနဲ့ဆေးရုံတွေအတိုက်ခိုက်ခံခဲ့ရတဲ့ဖြစ်ရပ်တွေဟာဒီရန်နှစ်ကထက်ရာဂိုင်းနှုန်း130အထိတိုးလာပြီးဒီလိုအဓိကဖြစ်နေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တယ်လို့ဂျူလ29ရက်နေ့ကထုတ်ပြန်တဲ့ခရီးသင်ငယ်များနဲ့လက်နက်ကင်ပြည်ပကဆိုင်ရာကုလသမဂ္ဂအထွေထွေတွင်းရေးမှူးချုပ်ရဲ့နှစ်ပတ်လည်အစည်းအဝေးခန်းစာမှာဖော်ပြထားတာပါမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုနောက်ပိုင်းစာသင်ကျောင်းတွေဆေးရုံဆေးခန်းတွေအများအပြားအတိုက်ခိုက်ခံခဲ့ရပြီးလက်နက်ကင်ပြည်ပကတွေကြောင့်ကလေးငယ်တွေရာနဲ့ချီပြီးတည်ဆုံးပြရပါတယ်။ဒါရီယာဘလို့မှလက်ခံနိုင်စရာမရှိဘူးလို့ကလေးအခွင့်ရေးဆောင်ရနေတဲ့ရှေ့နေတူက VOA ကိုပြောပါတယ
်။ဆက်စင်ဖြစ်ပေါ်နေပြီးသားတိတိမတ်မျိုးပဲအထိုက်လို့ရတယ်။ကျန်တဲ့ဒီရက်ကဒီလူတွေနေဆိုင်နဲ့ဥပမာရင်းစင်းုံကြီးစာပင်ကြောင်းကြီးတရားကြောင်းကြီးပုံကြီးကြောင်းကြီးဓာမျိုးတွေကတော့ဒါပြတ်တိုက်ဆိုင်လို့မရဘူး။ပုံတွေလက်ရှိရှင်ကောင်းစရာရှိနေရလားအဲ့ဒါတွေကိုပဲဒီ PDF ဒီကိုအောင်းနေဆိုပြီးတော့မှဘုံအချိန်ချင်းတည်းအချိန်မောင်းများစွာနေနေနဲ့မတ်တမတ်နေနဲ့ပြတ်ကြရဲအများဆုံးစိတ်ထုံးတာကိုကျွန်တော်ပြစ်စီပြီးတငယ်တွေနဲ့တတိယဝင်များတယ်ဘယ်လိုပဲကြည့်ကြည့်ဘုံလေးချူလာမှာပဲကြည့်ကြည့်ဥလေးချူလာမှာပဲကြည့်ကြည့်နိုင်ငံတကာဥလေးအမြင်နဲ့ပဲကြည့်ကြည့်ကြည်ရင်းဥလေးအမြင်နဲ့ပဲကြည့်ကြည့်ဒီတရားပြည်နာတွေကိုတိုက်ခိုက်နေတာအဲ့လိုတိုက်ခိုက်မှုကြောင့်ကလေးတငယ်တွေနဲ့တတိယဥလေးဒါဒီနေ့နဲ့အမြဲဆုံးမနေတာဒီဥပဒေမျိုးတိစားတော့မဟုတ်ဘူးလို့ဆရာတော်ကတော့ဒီတိုင်းနဲ့သုံးသပ်ပါတယ်
။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံမှာကလေးသူငယ်တိုင်းအခြေခံရပိုင်ခွင့်တွေဖြစ်တဲ့အသက်ရှင်တန်ခွင့်ဖွံ့ဖြိုးတိုးတက်ခွင့် ကာကွယ်စောင့်ရှောက်ခံခွင့်နဲ့ပါဝင်ဆောင်ရွက်ခွင့်တွေဟာအနေဆုံးအဆင့်မှာရှိနေပြီးစစ်ပွဲတွေအတွင်းအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေကြောင့်ကလေးငယ်တွေရဲ့အသက်အန္တရာယ်နဲ့လုံခြုံရေးဟာစိုးရိမ်စရာဖြစ်လာတယ်လို့လည်းသူကပြောပါတယ်။အာဏာသိမ်းထားတဲ့နှစ်နှစ်ကျော်အတွင်းစစ်ကောင်စီတပ်တွေကြောင့်နိုင်ငံတဝန်းမှာကလေးတငယ်400နေပါအသက်ဆုံးရှုံးခဲ့ရတယ်လို့ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးတငယ်ရေးရာဝန်ကြီးဌာနကပြီးခဲ့တဲ့မေလကနေထုတ်ပြန်ထားပါတယ်။မြေမြုံမိုင်းလက်နက်ကြီးထိမှန်တာနဲ့စစ်ကောင်စီရဲ့ဒဇာကန်တွေနဲ့ဖမ်းဆီးခေါ်ဆောင်ခံရတာတွေကြောင့်အများဆုံးသေဆုံးခဲ့ရတာလို့ပြောပါတယ်။ဧပြီလတက်လာတဲ့မှာပဲလေကြောင်းကနေတိုက်ခိုက်မှုတွေကြောင့်ကလေးငယ်55ဦးအထိစံချိန်တင်သေဆုံးခဲ့ရတာကိုလူ့အခွင့်အရေးအဖွဲ့တွေကလည်းထောက်ပြကြပါတယ်။အာဏာသိမ်းမှုနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေပိုးပြီးပြင်းထန်လာသလိုရှစ်ပြည်တဲ့ဒေသတွေမှာကလေးငယ်သေဆုံးမှုတွေတိတိတသာပိုးပြီးများလာခဲ့ပါတယ်။ဒီနှစ်ဧပြီလကစစ်ကောင်စီတပ်ဖွဲ့တွေစကိုင်းတိုင်းကံပလူမြို့နယ်ဗစီကြီးကျေးရွာကိုလေကြောင်းကနေတိုက်ခတ်ခဲ့တဲ့ဖြစ်ရအတွင်းလူရာနဲ့ချီးပြီးသေဆုံးခဲ့ရမှာအဲ့ဒီထက်မှာအသက်18နှစ်ယောက်ကလေးငယ်အယောက်40နီးပါးပါဝင်ခဲ့ပါတယ်။တပင်းဒေသတွေမှာလည်းမကြသေးခင်ကစစ်ကောင်စီရဲ့ပစ်ခတ်မှုနဲ့ CPR တွေကြောင့်အပြစ်မဲ့ကလေးငယ်10ဦးထိသေဆုံးခဲ့ရတယ်လို့အဲ့ဒီဒေတာရင်းကုညီကျေဆေးဆောင်ရနေသူတူကပြောပါတယ်။တစ်ချိန်တည်းမှာလဲစစ်ပေးတဲ့ကလေးငယ်တွေကြားအစာရေစာပြက်လက်တာအပြင်လုံခြုံရေးနဲ့အမိုးကမလုံလောက်တာကျန်းမာရေးဆောင်ရှောက်မှုချို့တဲ့တာတွေကြုံနေရတယ်လို့တပင်းဒေတာမှာကုညီကျေဆေးဆောင်ရနေသူတူကပြောပါတယ
်။စစ်ပွဲကြောင့်ကလေးတွေဆုံးတာသူတို့10ဦးကျော်လောက်ရှိရောက်ကလေးတွေကသာနေကဒုက္ခရောက်အဲကလို့ဆက်ဆောင်တဲ့စခန်းမှာပညာသင်ကြားခွင့်မရဘူး။ဘာပညာရေးမှမရှိဘူး။ဘာကျန်းမာရေးဆောက်ရှောက်မှုမှမရှိဘူး။နေရတဲ့တဲတာတာတဲလောက်ပေါ့တဲလောက်နေရမှာပဲနေရတယ်။အဲ့လိုမျိုးနေထိုင်မှုအခက်ခဲတွေရှိတယ်။ဟိုလူပဲအသက်ရှင်မှကျန်နေတဲ့အခက်ခဲရတော့အောင်းဆုံးပဲဟုတ်။ဟိုစိတ်ကူးဖို့နေရာဝေးတယ်ပေါ့။အဲ့လိုမျိုးတွေကိုခံနေရပြန်ဟုတ်။နေရကျက်စားအခက်ဖြစ်တယ်လို့ထေရလေးတွေမိုးပြီးတော့နေကြရတယ်ဆိုတော့အရင်လဲဒုက္ခရောက်နေကြရတယ်ပေါ့နော်ရမ်းမှုရဲ့ရက်ဒီမှာအာဟာရပြည့်ဝအောင်မစားရတဲ့ခါတော့မူးလေကမျိုးတွေတော့ဖြစ်ဖြစ်စံပါရည်လည်းအလိုအခက်ကျဲရှိတယ်
တိုက်ပွဲတွေပြင်းထန်နေတဲ့ကြားပြည်နယ်ဘက်မှာလဲရှစ်ကောင်စီရဲ့နေမင်းရှင်းလင်းတိုက်ခတ်မှုနဲ့နှစ်ဖက်ထိတွေ့မှုတွေအတွင်းလက်နက်ကြီးပစ်ခတ်မှုနဲ့မြေမြုပ်မိုင်းတွေကြောင့်အာဏာသိမ်းပြီးတဲ့နှစ်နှစ်ကျော်ကာလအတွင်းမှာခလေးတငယ်အယောက်90နီးပါးတေဆုံးခဲ့တယ်လို့ပြည်ရင်လူ့ခွင့်ရေးအဖွဲ့KNHRG အဖွဲ့ကကိုပညာကပြောပါတယ်
ကျွန်တော်တို့တောနိုင်တာကဒီနည်းနည်း3နှစ်အတွင်းမှာကျွန်တော်တို့ကလေးတည်ဆုံးမှုတော့ဗောနော်ဆက်ရှင်အောင်ကလေးတည်ဆုံးမှုတော့မရှိဘူးဆိုရင်ကျွန်တော်တို့က50မအောက်တော့ဘူးလို့ကျွန်တော်တို့ပြောလို့ရပါတယ်ဒါကတော့ကျွန်တော်တို့လက်ရှိကျွန်တော်ကြည့်နေပြင်းနေမှာဗောဟိုတိခတ်တန်ရတာကတော့ကျွန်တော်အဲ့ဒီတရားဝင့်ကျင်ပြီးတော့ရှိပါတယ်ခင်ဗျာဟုတ်ဒီတိုက်ပွဲဖြစ်တာကိုတော့ကျွန်တော်ကအချင်းကြီးတော်တော်များများဟန်တာလို့များဒါပေမဲ့ကလေးသူငယ်ဒီပေါ်မှာပြစ်မှတ်ထားတာကိုတော့ကျွန်တော်ဆောင်ရှားတင်တယ်ဆောင်ရှားလို့ရတယ်ကျွန်တော်ပြည်နယ်မှာဆိုရင်အကြောင်းတွေကိုနောက်ပြီးတော့ထပ်ချက်ထားပြစ်ခတ်တာတွေပုံများလာတယ်လို့ကျွန်တော်တွေ့ရတယ်နောက်ဆေးရုံတွေပေါ့နော်နောက်ပြီးတော့မှကျွန်တော်တို့ဒီစစ်ပေးဆောင်စခန်းတွေပေါ့အဲ့ဒီဒီတုံးနေရာလုံးကကလေးတွေအများစုစုဝေးရာတင်ယူရာနောက်ပြီးတော့မှနေထိုင်စေကူရာအရာတွေဖြစ်တယ်အဲ့ဒီတော့ကြောင့်မကြီးဟာကတော့ကျွန်တော်ကတော့ဒါကဆိုးဝါးဆိုးလူခွင့်ချူဖောင်းမှုဖြစ်တယ်ဒါစစ်ရဇမှုမြောက်တဲ့အပြင်ကျွန်တော်လူသားမျိုးနွယ်စုအပေါ်မှာချူဖောင်းတော့ဟောရဇမှုခုလိုပဲကျွန်တော်တတ်မှတ်ပါတယ
်ဒီလိုစစ်ပွဲတွေအတွင်းခလင်းငယ်တွေထိခိုက်ခံစားရတာတွေနဲ့ပတ်သက်ပြီးစစ်ကောင်စီကိုဆက်သွယ်မေးမြန်းပေမဲ့ပြန်လည်ဖြေကြားတာမရှိပါဘူးကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF မြန်မာကတော့မြန်မာနိုင်ငံရဲ့ကလေးငယ်တွေအခြေအနေဟာသိုးတဲ့ဆိုးလာနေတယ်လို့2023ခုနှစ်အတွင်းကလေးတငယ် 5.6 တန်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတယ်လို့ထုတ်ပြန်ထားပါတယ်။2022ခုနှစ်ထဲမှာကလေးတငယ်အသက်ပြတ်ခံရတာဒါမှမဟုတ်ပြင်းပြင်းထန်ထန်ထိခိုက်ဒဏ်ရာရတဲ့အရေတွေဟာ8630ကျော်ရှိကြောင်းကုလသမဂ္ဂကစစ်ဆင်နိုင်ခဲ့ပြီးဒါဟာ2022ခုနှစ်တည်းရှင်ရန်9ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်။အသက်သေးဆုံးထိခိုက်ဒဏ်ရာရခဲ့တဲ့ကလေးငယ်တွေရဲ့25ရာခိုင်နှုန်းကျော်ဟာမင်းမြုပ်မိုင်းတွေအပါအဝင်ပောက်ကွဲစေတဲ့လက်နက်တွေတုံးတာကြောင့်ဖြစ်တယ်လို့လည်းပြောပါတယ်။လက်နက်ကိန်းပဋိပက္ခတွေဟာ2022ခုနှစ်ထဲမှာလည်းဆက်လက်ပြင်းထန်ခဲ့တာဖြစ်ပြီးဒီလိုပဋိပက္ခတွေကြားထိခိုက်ခဲ့ရတဲ့ကလေးဥယျာဉ်က19,000နီးပါးအထိရှိနေတယ်လို့လည်းဖော်ပြထားပါတယ်။
Dagara Lenakai and Petit Pekari, drink Kaling, a Tigai, the so mu, a chong, the name, people, Jago, talking with the Pepe, Tarawa, celebrate the kind Pekar type where Chinigo Pepe Baume, the kind die, sink I you are, and he did that and Kawaita, second Kugo, Sitaga, when you are seen in Takakayama, Kawaita, Pur, Winsley, Uti, Song, get a load, did that gun, Tawin, she do dig up Yosubari, did I play down, sink I chew up, Bowing, and Nina, Chiariga.
ဒေသခံတွေဟာဘေးလွတ်ရတိတ်ရှောင်နေရပါတယ်တိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြမှာပါစကိုင်းတိုင်းစကိုင်းမြို့နယ်မတရားမြို့ဆက်
มันก็งานไหนกวยช่องไหนหลอกบ่เนาะไอ้อันนี้พี่รอมันลีปะตานี่ตัวตางกงดิตางกงตะติเนี่ยตะติปุ๊กตรงนี้เนี่ยทีแรกกูเองอ่ะอลงเนี่ยพูดละเนี่ยเอาไอ้ลงเนี่ยဝင်ทุลาดีก็เย่บ่ดิเนี่ยเตอกูไอ้ไตตึกตรงนี้ปะติตะละบ่เนี่ยเอาแกจรุกูปี้ทาละก็တော့สลีอูเดบ่ดิเนี่ยตรุอ่ะตรุก็ตรุก็บ่ลงมีชู่ตัวละเนี่ยเอลิงไนกูเองอ่ะลงเนี่ยဝင်ละเนี่ยปกติอยู่ชื่อเนี่ย
တိဆုံးခဲ့တဲ့ကာကွယ်တပ်ဖွဲ့ဝင်အများစုဟာစကိုင်းခရိုင်တပ်ရင်းတွေကဖြစ်ပြီးတော့ပြည်ဦးလွင်ခရိုင်ပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တို့လည်းပါဝင်နေလို့သိရပါတယ်။ဂျွန်လ22ရက်ကလည်းအီအယူဒီမြေပြင်မှာရှိတဲ့ကင်းတော်ရွာအနီးကကာကွယ်စခန်းတစ်ခုကိုစစ်တပ်ကအခုလိုမြေကြောင်းကနေဝင်ရောက်စီးနင်းတိုက်ခိုက်ခဲ့လို့ကာကွယ်တပ်ဖွဲ့ဝင်စစ်ချောက်ဦးနဲ့ရသား3ဦးသေဆုံး ေကအတီးပြူပါတယ်စစ်တပ်ကစစ်ကံရွာအနီးကကာကွယ်စခန်းကိုခုလိုဝင်ရောက်စီးနင်းတိုက်ခိုက်တာကြောင့်စစ်ကံရွာအပါဝင်အနီးပတ်ဝန်းကျင်ကြီးရွာကဒေသခံတွေဘီလူရွာကိုရွှေ့ပြောင်းနေရတယ်လို့လည်းဒေသခံတူကပြောပါတယ
်ဒေသခံတွေကတော့ဂုံကြီးနေကြပါခင်ဗျာတေရွာမှာဟွာရောဖြတ်ပြီးတော့ပါနေနေတာတလိုင်းစင်ရန်ကျောင်းကြီးဖြတ်ပြီးဒါတော်တော်များနေသူကပြင်းရတာကသောလီရတော့ဟိုလူကလူလာဒီလူကလူလာအမ်တခါတမဲ့တယ်လို့ပြောလဲတခါတည်းပြောလဲတမျိုးတည်းမျိုးနဲ့ချက်ဆံလာစားပြပါတော့ဗောလီရန်လူရှိတော့လဲချစ်သေးဆောင်တွေကိုခုမှတန်းကြီးအခုပဲသုံးပြောနေတယ်လည်းမျိုးအာရမအယူမှာလဲတွေကိုအာရမစီးကပြင်းလာတာပဲကျွန်တော်ငင်းနေရတယ်ဗ
ျစစ်တပ်ဟာစစ်ကံရွာအနီးမှာရှိတဲ့ကာဝေးတပ်စခန်းကိုဝင်ရောက်စီးနှင်းပြီးတဲ့နောက်စကိုင်းမျိုးနဲ့ကက်လျက်မှာရှိတဲ့ဝက်လက်မျိုးနယ်တွေကထန်းကြီးကြီးရွာဘက်ကိုနေမီရှင်းလင်းရေးဆက်လုပ်နေတယ်လို့ဒေသခံတွေကပြောပါတယ်စင်ကိုင်းနဲ့တလိုင်းကြီးရွာဟာစကိုင်းမြို့နယ်ဝက်လက်မြို့နယ်နဲ့မတရားမြို့နယ်သုံးခုစုံတဲ့နေရာမှာရှိတဲ့ကြီးရွာဖြစ်ပြီးတော့တလိုင်းရွာကတော့ခုနှစ်ဧပြီလ10ရက်ကလည်းလေကြောင်းချီတပ်ဖွဲ့တွေနဲ့ဝင်ရောက်စီးနှင်းပစ်ခတ်လို့ဒေသခံတချို့ထိခိုက်ဒဏ်ရာရမှုရှိခဲ့ပါတယ်ခင်ဗျာ
။ဒါကတော့စကိုင်းတိုင်းစင်ကိုင်းဘက်ကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုကုသညူပြောပြသွားတာပါ။ဆက်လက်ပြီးတော့တင်ပြပေးမယ့်အကြောင်းအရာတစ်ခုကတော့ထိုင်းနဲ့မလေးရှားနယ်စပ်ဆုံးခလာခရိုင်ရတဖုံးနယ်မြေရဲစခန်းမှာထိန်းသိမ်းထားတဲ့ Ruinja ကလေး73ယောက်ဟာဇွန်လ25ရက်နေ့ကထွက်ပြေးသွားခဲ့တယ်လို့ထိုင်းအာဏာပိုင်ကပြောဆိုပါတယ်။တအူးကိုပဲပြန်လည်ဖမ်းဆီးမိခဲ့ပြီးလိုက်လံရှာဖွေနေတယ်လို့လည်းပြောဆိုထားပါတယ်။ဒီအကြောင်းအရာကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကပြောပြပေးမှာပါ
။ထိုင်းမလီနယ်စပ်သုံကလာပီနယ်ထဲမှာတရားမဝင်ဝင်ရောက်မှုနဲ့ဖမ်းဆီးထိန်းသိမ်းခံရတဲ့ Ruinja တွေထဲမှာလူကြီးတွေကိုတော့ရဲစခန်းချုပ်မှာထိမ့်သိမ်းထားပြီးအသက်73နှစ်ကနေအသက်18နှစ်ကြာကလေး73ဦးကိုတော့ရတဖုံးရဲစခန်းအနောက်မှာအဆောင်နဲ့ထားပြီးထိမ့်သိမ်းထားခဲ့တာပါဒီထဲကကလေးတွေကတော့ဇွန်လ25ရက်နေ့ကထွက်ပြေးသွားခဲ့ကြောင်းစုံကလာပီနယ်ရွှေပြောင်းလုံတမအခွင့်အရေးခွင့်ရရဲ့တာဝန်ခံဥပကြီးကအခုလိုပြောပြပါတယ
်ဒီဒီလိုနေကြကလေး73ယောက်ကဒီမှာကျွန်တော်တို့ရတဖုံးနေမြို့စုံကလာခရိုင်ရတဖုံးနေမြို့မှာသူတို့ကိုဆန့်ကန့်ကြည့်တဲ့အခါနေပြီးတော့ကျွန်တော်ဒီစုံခလာရေးစခန်းမှာပဲသူတို့ကိုနေပြီးတော့ဖမ်းဆီးပြီးတော့ထိန်းသိမ်းထားတဲ့အခါဒီကလေးတွေကစစ်စစ်နဲ့မပြည့်တဲ့ကလေးတွေဖြစ်တဲ့အတွက်ကြောင့်သူတို့ကိုရေးစခန်းထဲမှာမထားဘဲနဲ့ပေါ့နော်ဒီရေးစခန်းပိုင်တဲ့အထက်မှာပေါ့နော်ဒီနောက်ဘက်ကအဆောင်ကြီးတစ်ထောင်ရှိတယ်အရေးစခန်းရဲ့နောက်ဘက်ကအဆောင်မှာဒီကလေးတွေကိုသွားပြီးတော့ထားတာပေါ့နော်အဲ့လိုနောက်ဘက်ကအဆောင်ကြီးမှာသွားထားတဲ့အခါပြီးပြည့်တဲ့25ရက်နေ့ကဒီကလေးတွေကဆက်ပြေးတာပေါ့
ဟုတ်ကဲ့
အဲ့မှာဆက်ပြေးတဲ့အခါနေပြီးတော့ပြန်ပြီးတော့ဖမ်းမိတယ်ကတယောက်ပဲရှိတယ်ကျန်တဲ့စစ်တရားကနေပြီးတော့လက်မြောက်သွားတယ်ဒီအတိုင်းတော့သုံးတိုက်ကြည့်တဲ့အခါနေပြီးဒီကလေးတွေကနေပြီးတော့ဒီပွေးစားနဲ့တခါတည်းရိုက်ဆက်ပြီးတော့ဖျက်ပြတာဖြစ်ကြောင်းဖြစ်နိုင်ကြောင်းပေါ့နော်ကျွန်တော်တို့ယူဆလို့ရတာပေါ့
ဟုတ်
မဟုတ်ဘူးဆိုလို့ရှိရင်ဒီစစ်တုံးရလုံးကိုပြန်ပြီးတော့ဒီရှင်းလောက်ဆိုဖမ်းမိလောက်ပြီ เยสกันวินอตวินก็อสอมมาท่ายากะนี่ถั่วปี้ตั้วเกิดาจองพั้นมีเดกะเลดุก็อสอมมาไม่ท่ารอเบเยสกันเนี่ยก็อฉุ่มมาเล็กสิท่าได้รู้เลยเปล่าบาเรอะคูลุမျိုးถั่วปี้ดาမျိုးอะยินน้องก็เลยสะดองเยสกันมาผิดเกบูบีไอ้นี่เยสกันมาတော့ถั่วปี้ตั้วดูတွေကလူကြီးတွေဖြစ်တယ်လို့လဲဥပါကြီးကပြောပါတယ်အဲအရင်တော့ကတော့ကျွန်တော်တို့ဒီစะดองเยสกันมาဖြစ်ခုပါတယ်မှာဟုတ်ကဲ့ဒီကြတော့ကလေးတွေလည်းမဟုတ်ဘူးကျွန်တော်
အပြန်မှာနေပြီးတော့လမ်းလျှောက်ခိုင်းတဲ့တိုက်ရှင်ရဲ့လောက်ခိုင်းနေအဲ့လိုအပိုင်းလိုကြနေပြီးဒီလိုအခုရေရကြတဲ့ဟာအရင်ကလည်းဖြစ်ဖြစ်ဖို့ရဲ့ဒီဟိုတာပေါ့အတိုင်းကနေရှိနေပါလားအခုလွတ်မြောက်သွားတဲ့မိန်းကလေးနဲ့ယောက်ျားလေးစုစုပေါင်း12ဦးကိုတော့ပြန်လဲဖမ်းဆီးနိုင်ဖို့မြို့နယ်ရဲတပ်ဖွဲ့ဝင်တွေဟာ CCTV နဲ့ပြည်သူတွေရဲ့သတင်းပေးလာတဲ့အချက်လက်တွေကိုစစ်ဆေးပြီးလိုက်လံရှာဖွေနေကြပါတယ်အခုလိုမျိုးထွက်ပြေးသွားခဲ့တဲ့ဖြစ်ရကြောင့်ညပိုင်းတာဝန်ကြားတဲ့ရဲရာရှိကိုလည်းနေပြောင်းရွှေ့အေးအေးယူလိုက်တယ်လို့လဲဆုံးကလာပီနယ်ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်
မအေးအေးမှာသတင်းပေးဖို့သွားတာပါ VOA American အသံရဲ့ကြာတာပရင်းနေ့မနေ့ပဲအသံလွင့်စီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးအောင်မှာဖြစ်တဲ့အတွက်စောင့်မျှော်ကြည့်ရှုနားတော်တာဆင်နိုင်ပါတယ်ဗျူအေးအမေရိကန်အသံရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ် 24လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခဲ့လို့ကြီးစုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြီးစုခြင်းနဲ Tancom 6 Juru Channel 123 တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရူဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာပါခင်ဗျာ VOA American အသံရဲ့ဗုဒ္ဓဦးနေမနေ့ပဲတာတာပတိနေမနေ့ပဲအသံလွှင့်စီစဉ်နေကိုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လင့်နေပါတယ်ကျွန်တော်ရဲ့ရေဒီယိုအသံလွှင့်အစီအစဉ်တွေကိုတော့လိုင်းနူမီတာ19 kHz 15953လိုင်းနူမီတာ25 kHz 11803တွေကနေဆက်လက်ထုတ်လင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးသုံးသပ်ချက်လူလူနဲ့ကျန်းမာရေးအားကစားအစီအစဉ်တွေကိုဇက်တိုက်ထုတ်လင့်သွားမှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ကတော့ Editor နဲ့ဆွေးနွေးကန်အစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်တင်ပြထားတဲ့အကြောင်းအရာကတော့မြမလက်ရှိအခြေအနေအပေါ်မှာ NUG အစိုးရကဘယ်လိုရှုမြင်ထားပါသလဲဘယ်လိုအလားအလာတွေဆက်ပြီးဖြစ်လာနိုင်ပါသလဲ NUG ထိပ်ပိုင်းခေါင်းဆောင်တူဖြစ်တဲ့ဒေါက်တာဇော်ဝေဆုနဲ့ဦးကျော်ဇန်သားတို့ဆွေးနွေးသုံးသပ်ချက်အပိုင်းနှစ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နိုင်ပါပြီ
ဆက်ဆိုတော့ပြောရတိုင်းရင်သားလူမျိုးစုတွေဒီအရေးဟာလည်းပဲသိအရေးကြီးလို့ထင်ပါတယ်ဒီမိုကရေစီရေးတဲ့တန်းတူပါပဲတခုမရှင်းတခုမရနိုင်တဲ့ကိစ္စဆိုတော့ဒီတိုင်းရင်းသားအင်အားစုတွေအရင်ကတည်းကလွတ်လပ်ရေးရပြီးသိမကြခင်ကဒါသူတို့အခွင့်အရေးတွေတိုက်ပွဲဝင်လာတဲ့အင်အားစုတွေရဲ့ပူပေါင်းပါဝင်မှုရောဒီနေ့ခါမှာဒါတပေါင်းတစည်းရဲ့အပြန်အလှန်ယုံကြည်မှုအပြည့်နဲ့လက်တွဲဆောင်ရွက်နေကြပြီလို့များထင်ပါသလားအဲ့လိုများမဟုတ်သေးဘူးဆိုရင်ဘာများထပ်ဖို့လိုသေးတယ်ထင်ပါလဲဆရာတို့ဘက်က
ပုံမူပြီးတော့စီယုံပြီးပုံမူပြီးတော့ကျွန်တော်တို့ပွင့်လင်းပြီးပုံမူပြီးတော့ယုံကြည်မှုတွေရဖို့တဲ့စူးစမ်းနေတယ်ရနေလဲရနေပါတယ်ဆရာပိုလဲရလာလိမ့်မယ်လို့လည်းယုံကြည်ပါတယ်ဒါပေမဲ့ပူပြီးတော့ကျွန်တော်တို့တွေဟိုတယောက်နဲ့တယောက်အပြန်အလှန်နားလည်မှု trust တွေကတော့ရှေ့လျှောက်လဲလိုနေဦးမှာပါဆရာဒါမှသာလျှင်ကျွန်တော်တို့ဟိုနိုင်ငံအများပြောသလိုဖေးဖြစ်သွားမယ်တို့ကွဲသွားမယ်တို့တွေမဖြစ်တဲ့အပြင်ကျွန်တော်တို့အားလုံးသွားကျင်တဲ့ Federal Democracy နိုင်ငံကိုရောက်မယ်လို့ကျွန်တော်မြင်တဲ့အပြင် တကယ်တော့ဆရာဟိုတိုင်းရင်သားအဖွဲ့အစည်းတွေလည်းအထူးကားကပြည်သူပါပဲဟုတ်ပါအဲကျွန်တော်တို့ဘယ်လိုပဲဖြစ်ဖြစ်ပြည်သူရဲ့ဆန္ဒကအားလုံးတိုင်းရင်သားပြည်သူတွေကောပြည်တွင်းပြည်ပပြည်သူတွေကောအားလုံးရဲ့ဆန္ဒကဒီကဲကိုဖက်ဒရယ်အစ်စ်နဲ့ဒီမိုကရေစီနိုင်ငံအစ်စ်ကိုဖြစ်ချင်နေတာဖြစ်တဲ့အတွက်ကျွန်တော်ထင်ပါတယ်ဘယ်အဖွဲ့အစည်းမှအဲ့ဒီဟာကိုတွေ့ဖယ်ပြီးတော့ကျွန်တော်တော့ဆုံးဖြတ်လိမ့်မယ်မထင်ဘူးဒါကြောင့်အဲ့ဒါကိုအခြေခံပြီးကျွန်တော်တို့တွေဟာအတူတူစုစည်းညီညွတ်ပြီးတော့ကိုသွားခြင်းနဲ့ရည်မှန်းချက်ကိုအားလုံးသွားခြင်းနဲ့ရည်မှန်းချက်ကိုအတူတူသွားနေတာဖြစ်တဲ့အတွက်ကျွန်တော်တို့ရဲ့စည်းလုံးညီညွတ်မှုတွေအပေးအယူတွေနားလည်မှုတွေပူပူပူပူအားကောင်းလာမယ်အားကောင်းနေတယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီတော်လိုင်းရေးအလုံးကိုဆရာတို့တွေးမိပါလားအဲဒီကိစ္စတိုင်းရင်သားစီလုံးညီညွတ်ရေးကိုပြည်ထောင်စုလွတ်လပ်ရေးတိုက်ပွဲတွေကလည်းပေါင်းပြီးတိုက်ခိုက်ကြတယ်နမူနာအလွယ်ဆုံးပြောရင်ပေါ့လေဂျပန်ကိုစုပေါင်းတော်လှန်ကြတယ်ပြီးတဲ့အခါမှာအကုန်လုံးဒုစရနာနဲ့ကိုမျိုးမျိုးဖြစ်ကုန်ကြတယ်ဆိုတော့အဲဒီကိစ္စကိုလည်းလူတို့ကစိုးရင်ကြတယ်ဆရာဒီဟာအခုလောလောဆယ်ဆရာတို့ဘက်ကတိုက်ပွဲတွေဥဆောင်ပြီးတော့လုပ်နေကြတဲ့အတွက်စစ်ကောင်စီကတော့တိုင်းပြည်ကိုတည်တည်ငြိမ်ဖြစ်အောင်ထင်းထင်းရခက်လိမ့်မယ်တိုင်းရင်းသားတွေကိုလည်းတပေါင်းတည်းရဖြစ်အောင်လူသားကြားခက်မှာပဲသို့တော့ဆရာတို့အောင်ပွဲရလာတဲ့နေ့မှာတော့အဲဒီတိုင်းရင်းသားပြည်နာကိုထိုးထိုးချူဖြစ်အောင်အစဉ်ပြောင်းကြိုက်တွဲနိုင်မဲ့လာလာမြင်ပါလား
ဟိုဆရာတွေးမိရောမကောက်ဘူးဆရာကျွန်တော်တို့ကလက်တွေ့ကိုအခုကျွန်တော်တို့ကစပြီးဆွေးနွေးပြီးကောင်းထဲဖို့နေပါပြီဆရာဒါခုနဟိုတိုင်းရင်းသားအဖွဲ့အစည်းတွေရောလူနည်းစုအဖွဲ့အစည်းတွေရောအားလုံးနဲ့ထိတွေ့ပြီးတော့ဒီနေ့စပြီးတော့ဆွေးနွေးတချို့ကအဲ့ဒါကိုတော်လန်ရေးပဲလုပ်ပါဘာဖြစ်လို့တခြားခုနစီမံခန့်ခွဲမှုတွေဆိုဆိုပြောတဲ့ဟာတွေလုပ်နေရတာလဲပေါ့နော်တကယ်တော့ကျွန်တော်တို့ဒီဖွဲ့စည်းပုံကိစ္စတို့ဒါတွေနဲ့ပတ်သက်ပြီးတော့အခုကနေကဆွေးနွေးနေပါတယ်တချို့ကိစ္စတွေဆိုရင်တချို့ဟာဆိုရင် draft တွေတော့ကျွန်တော်တို့ရှိနေပြီပေါ့နော်ဆရာအဲ့တော့တကယ်တော့ကျွန်တော်တို့အောင်ဝဲရတဲ့နေ့တိုင်းအတူတူထိုင်ပြီးအဲ့ဒီဟာကိုဆွေးနွေးလိုက်မယ်ဆိုရင်ကျွန်တော်ထင်ပါတယ်ကျွန်တော်တို့ဒီဟာဖြည့်ရှင်းလို့ရမှာဖြည့်ရှင်းနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်အခုလဲကျွန်တော်တို့ဒီအရင်တုန်းကဟိုဒါတွေကိုတယောက်နဲ့တယောက်ပုံမှန်လင်းလင်းမဆွေးနွေးနိုင်ကြဘူးအခုချိန်မှာတော့ဆွေးနွေးနေတဲ့အဆင့်ရောက်နေပါပြီဆရာဒါဟိုဆရာတို့လည်းသိတဲ့အတိုင်းပဲဒီ Sky Forum တို့ AR တို့ဒါတွေအကုန်လုံးဟာတကယ်တော့အဲ့ဒါတွေကိုအခြေခံပြီးတော့ဒီအချိန်ငနေကစပြီးဆွေးနွေးတည်ဆောက်နေတာပါပဲဆိုတော့ကျွန်တော်တော့အဲ့ဒါတွေဟာဟိုကောင်းတဲ့အလားအလာတွေလည်းရှိတယ်နောက်ဒီဟာကိုအခြေခံပြီးတော့ကျွန်တော်ကတော့ဟိုအကောင်းမြင်တဲ့လူမျိုးလားမသိဘူးကျွန်တော်တော့ဟိုအကောင်းဆုံးနိုင်ငံတစ်ခုဖြစ်လာလိမ့်မယ်လို့လည်းယုံကြည်ပါတယ်ဆရာအခုကနေ့ကလည်းတွေးရုံနဲ့မဟုတ်ပါဘူးဆရာအားလုံးပြင်ဆင်နေကြပါ
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ဖက်ကိုပေါ့လေစစ်ကောင်စီဘက်ကိုလည်းကျွန်တော်ကြည့်ကြအောင်ပါသူတို့ကတော့နောက်ဆုံးနီးလို့ပြောကြတာပေါ့ဒါလူမခွဲမကြ discriminated တော်လို့ပြီးတော့လေနဲ့ဘုံကျဲတိုက်ခိုက်မှုတွေရသားတွေသိကြတာတွေအများကြီးយ៉ាងဖြစ်လာတယ်ဆိုတော့သူတို့ကတော့ဝေဖန်ပြောဆိုမှုတွေအများကြီးပုံများလာတယ်ဆိုတော့ကျွန်တော်မီဒီယာသမားတွေတွေ့ရပါတယ်ဆိုတော့လက်တွေ့မှာတော့သူတို့ရဲ့အင်အားကိုဆရာတို့ဘယ်လိုမြင်ပါလဲဒါမဲ့သူတို့ကရုရှားတို့တရုတ်တို့သူတို့လက်နေပေးတဲ့နိုင်ငံတွေကလည်းရှိနေတယ်တခြားလူသိတင်ရမဟုတ်ဖဲနဲ့ပေါ့လေဒါတူတူတိတ်တိတ်မြန်မာနိုင်ငံလည်းနဲ့ထုတ်ရေးကိုလက်ပတ်အောင်ကူညီပေးနေတဲ့ကမ္ဘာကြီးလည်းရှိရဲဆိုတော့သူရဲ့အင်အားကိုဆရာဘယ်လိုမြင်ပါလဲစီယုံရေးအင်အားရောလက်နဲ့အင်အားရော
သူရဲ့အင်အားရောဆရာဟိုလေကျွန်တော်ကတော့ဟိုတေးကြတာ obvious ဖြစ်တာပေါ့လေတိတာထင်ရှားတာကြည့်မယ်ဆိုရင်တော့လွန်ခဲ့တဲ့ဒီနှစ်နှစ်ပေါ့နော်စပြီးတော့သူတို့ဒီအာနာသိန်းငါးစားနဲ့အခုချင်းကြည့်ရင်ဒါတိတာကြီးပဲဆရာသူတို့တော်တော်ကိုအားနည်းသွားတယ်လို့ကျွန်တော်မြင်တယ်ခုနတိုင်းရင်းသားတွေနဲ့ပတ်သက်ပြီးသူတို့စီယုံနိုင်မှုမရှိဘူးအဲအဲ့ဒါလည်းဒါသူတို့အားနေတာပဲနောက်တစ်ခုကတော့စီယုံနိုင်မှုဖြစ်ရဆိုတော့သူတို့ trust မရှိဘူးသူတို့အနေနဲ့ကသူတို့လှုပ်ရှားမှုတွေသူတို့လှုပ်တာတွေအားလုံးကဘလို့မှဒီဟာဖြစ်เสียအကြောင်းမရှိဘူးဆိုတော့သိတာနေရပါတော့နောက်တစ်ခုကတော့သူတို့တွေရဲ့ခုနနိုင်ငံတကာနဲ့ပတ်သက်ရင်လည်းပဲကျွန်တော်ထင်တယ်ကုလသမဂ္ဂကနေဒီလို resolution တွေပါတွေထွက်တယ်ဆိုတာကတော့ရှင်းပါရဲ့ဆရာသူတို့ဒါသူတို့ရဲ့ကြဆုံးမှုတွေပဲလीဆိုတော့အဲ့လိုမျိုးတွေဒါနိုင်ငံတကာမှာလည်းအဲ့လိုရှိတယ်ဒါအပြင်ကျွန်တော်တို့အခုဒါကျွန်တော်စစ်ရေးအရာတို့ဆိုတော့လူအင်အားတို့ကြည့်မယ်ဆိုရင်လည်းပဲသူတို့အများကြီးအားနည်းလာတာကသတင်းတွေကိုဖတ်ကြည့်ရင်သိတာပဲဆိုတော့ကျွန်တော်တော့တော်တော်ကိုသူတို့ဟာဘယ်တုန်းကမှနဲ့မတူအောင်အားနည်းနေတဲ့အဖွဲ့အစည်းဖြစ်နေတာတော့ဆရာအဲ့ဒီတွေ့ဒါတွေ့နေရတာပေါ့နော
်ဟုတ်ကဲ့ဆိုတော့ဘယ်အချိန်မှဒီဟာပွဲပြတ်မယ်လို့ဒါဒီလိုပဲသုံးကြပါဆိုတော့အဲ့လိုကမန်းလို့ရမလားဆရာဒီပြည်သူတွေကလည်းတော်တော်လေးဒဏ်ခံလာရပြီဆိုတော့မြန်မြန်ပြတ်လေကောင်းနေပေါ့လေဒီကိစ္စဆိုတော့နောက်ဆုံးအချိန်မှ breakthrough ဖြစ်နိုင်မဲ့အချိန်ကဆရာတို့ဘက်ကကြိုတင်ပြီးတွေ့ထားတာများရှိပါသလား
ဟိုကျူတင်ပြီးတော့ဟိုတွက်ထားတာမဟုတ်ပေမဲ့ကျွန်တော်တို့ကတော့ဘာပဲဖြစ်ဖြစ်ဟိုအစိုးရအဖွဲ့အနေနဲ့ရောဟိုခုနဟိုလှုပ်ရှားမှုကြီးတခုအနေနဲ့ရောကတော့တက်ကက်တော့ထားထားတာပေါ့ဆရာရဲ့ဒါကြောင့်ဆရာတို့လည်းတည်မှာပါဒီ2023မှာထူးခြားတဲ့ပြောင်းလဲမှုတွေဖြစ်ရမယ်ပေါ့နော်ကျွန်တော်က2023ကိုပြီးရမယ်လို့တော့ပြောတာမဟုတ်ပါဘူးဆရာထူးခြားတဲ့ပြောင်းလဲမှုတွေဖြစ်ရမယ်ဆိုပြီးတော့စောစောကပြောတဲ့ဒီကျွန်တော်တို့ရဲ့နိုင်ငံရေးအရာရောပေါ့နော်တိုင်းရင်းသားတွေနဲ့ခုနတွေ့ဆုံဆွေးနွေးပေါင်းစပ်မှုတွေအရာရောခုနဒီကျွန်တော်တို့ဒီစစ်ရေးကာကွယ်ရေးအရာပြင်ဆင်မှုတွေရောဒီဖွဲ့စည်းပုံနဲ့ပတ်သက်ပြီးတပြိုင်နက်တည်းသွားနေရလေဆရာအဲ့တော့အဲ့ဒီဟာကတော့တကယ်တမ်းတော့ကျွန်တော်တို့ရဲ့ဟိုရည်မှန်းချက်နဲ့တကယ်ဟိုအခုလည်းကျွန်တော်တို့တွေ့နေရတာဆရာတို့လည်းတွေ့မှာပါဘာပဲဖြစ်ဖြစ်တော့တိုးတက်ပြောင်းလဲမှုတွေရှိတယ်မကရင်နီဆိုရင်အစိုးရဖွဲ့နိုင်လာတယ်ဒါနဲ့ပတ်သက်ပြီးပို့ပြီးအားကောင်းလာတယ်အလားတူပဲခြံတဲ့နေရာတွေလည်းအားကောင်းအောင်လုပ်နေတယ်ဆိုတော့ကျွန်တော်တို့ခုနကပြောလို့ပဲဒီတစ်နှစ်နှစ်နှစ်အတွင်းမှာတော့တိသာထူကြပြီးတော့ကျွန်တော်တို့အခုလဲဆရာကျွန်တော်တို့စတင်စိုးမှုဟိုထိမ့်သိမ့်နိုင်တဲ့နေရာတွေမှာပညာရေးကျန်းမာရေးဝန်ဆောင်မှုတွေပို့လုပ်နိုင်လာတယ်တရားရေးစီမံခန့်ခွဲမှုတွေပို့လုပ်နိုင်လာတယ်ဒါကရင်နီဆိုရင်ဒါတိတ်ဒေသတစ်ခုလုံးကိုသူတို့ထိန်းချုပ်နေတဲ့သဘောပဲလीဆရာအဲ့လိုမျိုးတွေဟာတကယ်တော့ကျွန်တော်တို့ရည်မှန်းချက်တွေအောင်မြင်နေတယ်လို့ကျွန်တော်မြင်တယ်အဲ့ဒီရည်မှန်းချက်အောင်မြင်မှုအတိုင်းနဲ့ဒီအချိန်အုံတိုင်းနဲ့သွားမယ်ဆိုရင်တော့ကျွန်တော်ထင်ပါတယ်အဲတစ်နှစ်ဆိုတဲ့အချိန်ဟာကျွန်တော်တို့ရဲ့ဟိုခုနကပြောလို့ပေါ့လေတိတိတာတာထင်းထင်းရှားရှားဖြစ်ပြီးတော့နိုင်ငံတကာကကိုဒီဒေါ်လာရေးအောင်မြင်ပြီလို့ပြောလို့ရတဲ့အနေထားရောက်လာလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
ဟုတ်ကဲ့အဲ့သဘောတရင်ဒီအစိုးရဆိုလို့ကျွန်တော်အဲ့ဒီကိစ္စတစ်ခုလည်းပြင်ပါတရင်ဒီအစိုးရရဲ့ကြီးညာပုံကတော့ဆရာတို့ရဲ့ NUG နဲ့မဆိုင်တဲ့သဘောမျိုးသူကစီကြလို့ကြီးညာတဲ့ကိစ္စမှာတချို့က question mark ပေါ့လေအိုးဒါဘာတော့လဲတပေါင်းစီရဟုတ်ချင်တဲ့ဆန္ဒမရှိရလားဆိုပြီးတော့နောက်ပြီးကရင်နီတချို့ကဟိုကိုလိုနီခေတ်ကလေးသူကသီးခြားအဖြစ်နဲ့နေခဲ့ရတယ်ဆိုတော့လွတ်လပ်ရေးမှလည်းသူတို့မပါဘူးဆိုတော့သီးခြားအဲ့လိုအစင်လာလဲရှိခဲ့တယ်ဆိုတော့အခုကျင်ရတဲ့ဟာမှလည်းသူကသီးခြားလို့ပြောထားတော့အဲ့ကိစ္စကိုဆရာတို့ဘယ်လို
ကျွန်တော်စာလုံးလေးပြန်ရမှာပေါ့ကျွန်တော်ကမကရင်နီအစိုးရမှာပေါ့ကရင်နီကဒီမှာစီမံအုပ်ချုပ်မှုကောင်စီတော့ဖွဲ့တဲ့သဘောပါအဲဆရာခူးရဲတို့ ਨੇ ဆိုတော့အဲ့လိုဖွဲ့တဲ့သဘောသူတို့ကဒါပြောထားပြီးသားပါခွဲမထွက်ဘူးဆိုတာပြောထားပြီးသားဆရာတို့အားလုံးလည်းကြားမှာပါနောက်တစ်ခုကတော့ဒါကကျွန်တော်တို့ Federal Democracy Charter တွေက process အတိုင်းသွားနေတာပါဆရာ Federal Democracy Charter ကိုအားလုံးကသဘောတူညီထားကြတယ်အဲ့ chapter ထဲမှာဒီဟာကတဆင့်ပြီးတဆင့်ဒီလိုပြောင်းလဲရမယ်ဆိုတဲ့ဟာတွေကသွားနေတာဖြစ်တဲ့အတွက်ဒီနေ့ဒေါ်လာရေးမှာဆိုတော့ NUCC NUG နဲ့ကျွန်တော်တို့စပြီးဒေါ်လာရေးစပြီးဒီကနေ့ကညီမှန်းချက်ထားခဲ့တဲ့ဆီအာနာရှင်နဲ့အာနာရှင်ဖယ်ရှားပြီးတော့ Federal Democracy နိုင်ငံတည်ထောင်မယ်ဆိုတဲ့ road map process တွေရတခုပဲဖြစ်ပါတယ
်ဟုတ်ကဲ့နောက်ဆုံးမိကွန်းတခုမေးပြသေးအဲ့လည်းပဲသုံးသပ်သူတွေတချို့ကပြောကြတယ်မြန်မာအရေးကိုထက်ထဝင်နားလည်လူချို့ကတော့စစ်ကောင်စီကတော့အုပ်ချုပ်လို့မရတော့ဘူးဆိုတာသိကြတယ်ဒါပေမဲ့နောက်တက်လာမယ့်အခြေအနေဟာတည်တည်ငြိမ်ငြိမ်ဖြစ်အောင်လုပ်နိုင်ဖို့သိခရင်းလိမ့်မယ်လို့ဆိုတယ်ဆရာတို့ကအဲ့တော့ကြိုတွဲမိပါလား
ခုနကပြောလို့ပေါ့လေဟိုခက်လိမ့်မယ်လို့ဟိုထင်းနေဆိုတော့ဒါကတော့နိုင်ငံတကာရောအားလုံးရောကျွန်တော်တို့တွေကတော့အားလုံးဒါတွေကတော့ကြိုပြီးစိုးရိမ်ပြီးတော့စီစဉ်ထားရတာပေါ့နော်ဒါကြောင့်ကျွန်တော်စိုးစိုးကပထမပိုင်းမှာဖြေခဲ့တဲ့ထင်မှာလဲပါပါတယ်ကျွန်တော်တို့ကတော့ဟို optimistic ဖြစ်လို့လားတော့မသိဘူးပေါ့เนาะဒါပေမဲ့ကျွန်တော်တို့ဒီအခုချိန်မှာဟိုတိုင်းရင်းသားတွေနဲ့လည်းချိတ်ဆက်ပြီးဆွေးနွေးနေတယ်လူနည်းစုတွေအားလုံးနဲ့လည်းချိတ်ဆက်ပြီးဆွေးနွေးနေတဲ့အချိန်မှာကျွန်တော်အဲ့ဒီလူမျိုးဖြစ်လိမ့်မယ်လို့ကျွန်တော်တော့မထင်ပါဘူးအားလုံးကအတွေ့အကြုံတွေလည်းရှိခဲ့ပြီးသားနှစ်ပေါင်း80ကျော်ကြာဓာတ်တွေကိုရင်ဆိုင်ခဲ့ပြီးသားစင်သာပြီးတော့မှအခုလိုဒီဒေါ်လာရေးဖြစ်လာပြီးတော့ဒီဒေါ်လာရေးထဲမှာပါဝင်နေကြတဲ့သူတွေဟာဒါကိုအကောင်းဆုံးကျွန်တော်ထင်တယ်ထိန်းသွားနိုင်ပြီးတော့ခုနကပြောတဲ့အများဆိုးရိမ်နေတဲ့ face state ဖြစ်မှာတို့တော့ကျွန်တော်တို့တွေတကွဲတပြားစီဖြစ်သွားပြီးတော့ဖြစ်သွားမယ့်ဟာမျိုးတော့ကျွန်တော်တော့မမြင်ပါဘူးမထင်ပါဘူ
းဟုတ်ကဲ့ဆရာဒီမှာပြည်သူတိုင်းရင်းသားတွေအလုံးမျှော်မှန်းတဲ့ငြိမ်းချမ်းတရားဝါပြောတဲ့ဒီမိုကရေစီနိုင်ငံအများဆုံးဖြစ်ထွန်းပါစေလို့ဆုတောင်းပါဆရာကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ်ဆရာ
ဒါကတော့လက်ရှိအခြေအနေတွေနဲ့ဖြစ်လာနိုင်တဲ့အလားအလာတွေကို NUG ထိပ်တန်းခေါင်းဆောင်တူဖြစ်တဲ့ဒေါက်တာဇော်ဝေဆုနဲ့ဦးကျော်စံတာတို့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်မှာဆွေးနွေးခဲ့တာဖြစ်ပါတယ်ဆက်လက်တင်ပြမယ့်အပတ်စဉ်ကဏ္ဍတစ်ပုဒ်ကတော့လူလူနဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကိုခန့်ဆွမ်းအားမကောင်းတဲ့သူတွေကိုတုတ်ကွေးယောဂကာကွယ်ဖို့အတွက်ကာကွယ်ဆေးထိုးခြင်းဟာအရေးပါတဲ့နည်းလမ်းတစ်ခုဖြစ်တဲ့အကြောင်းပညာရှင်တွေကတင်ပြထားပါတယ်ဒီအကြောင်းအရာကိုသမားတော်ဦးမိုး အောင်ကျော်ကိုမေးမြန်းပြီးတော့ဒေါက်တာတန်းစောကတင်ပြထားပါတယ
်ကမ္ဘာပေါ်မှာနှစ်ဆယ်လူတန်းပေါင်းများစွာဟာတကွေးရောဂါကူးစက်ခံနေကြရတာပါတကွေးရောဂါကူးစက်ခံနေရတဲ့သူတွေထဲမှာတချို့ဟာဆီယုံစီကဲမှာတက်ရောက်ကုသမှုခံယူရတဲ့အထိရောဂါပြင်းထန်လေးရှိပြီးအဲ့ဒီတွေကမှတချို့ကတော့အသက်သေဆုံးတဲ့အထိနောက်ဆက်တွဲဆူကျူခံစားရတာကိုတွေ့မြင်နေရပါတယ်မြန်မာနိုင်ငံမှာတော့အချက်လက်အတိအကျမရရှိပေမဲ့အခုလိုတုတ်ကွေးရာသီမှာရောဂါကူးစက်ခံရတဲ့သူအရေအတွက်များလာလေးရှိတာကိုတွေ့ရတယ်လို့ဓမ္မတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဒီကဘာပေါ်မှာဆိုရင်နှစ်စဉ် 1 billion လူကြီးကဒီတုတ်ကွေးရောဂါခံစားရတယ်အဲ့ထဲမှာမှလူဒီတန်းကြော်ဟာတန်းနဲ့၅တန်းလောက်ကဆိုလို့ရှိရင်ဆေးုံဆေးပေးကန်တွေကိုပြတ်သားတာရှိပြီးတော့လူ3သိန်းနဲ့6သိန်းကျောင်းလောက်အသေးပြောက်ရှိတယ်လို့ဒါကဘာလုံးဆိုင်ရာအချက်လက်တွေကဖော်ပြလျက်ရှိပါတယ်အဲ့တော့ဆရာတို့နိုင်ငံမှာဆိုရင်လည်းဒီတုတ်ကွေးရာသီရောက်ပြီဆိုလို့ရှိရင်ယောဂဖြစ်ပွားတဲ့သူတွေများတယ်ဆေးရုံဆေးပေးကံရောက်တဲ့သူတွေများတယ်သို့တော့ဒီဆေးရုံတက်ရောက်တဲ့နှုံးနဲ့သေဆုံးမှုနှုံးကိုတော့ဆရာတို့အနေနဲ့အတိအကျမသိသေးဘူးဖြစ်ပါတယ
်အကြောင်းမျိုးမျိုးကြောင့်ကုခန်ဆွမ်းအားကြာဆင်းနေတဲ့သူတွေဟာတုတ်ကွေးယောဂကူးစက်ခံရမယ်ဆိုရင်ယောဂပြင်းထန်လေးရှိတာကိုတွေ့ရပါတယ်ဘလို့လူတွေဟာကုခန်ဆွမ်းအားကြာဆင်းနေလေးရှိပါတယ်လေဘလို့လူတွေဟာတကွေးရောဂါကူးစက်မခံရအောင်အထူးဂရုစိုက်ကာကွယ်ထားသင့်ပါတယ်လေဆိုတာတွေကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါဗျ
။ဒီတကွေးရောဂါဆိုရင်တမန်လူငယ်လူရယ်တွေအတွက်မှာအသက်အန္တရာယ်မရှိပေမဲ့လည်းပဲဒီအသက်9နှစ်ထက်ငယ်တဲ့ကလေးတွေအသက်65နှစ်အထက်ကြီးမြင့်တဲ့သူတွေကိုယ်ဝန်ဆောင်တွေနောက်တစ်ခါနာတာရှည်ယောဂါတွေထဲမှာနှလုံးယောဂါအဆုတ်ယောဂါခြောက်ကပ်ယောဂါအသေးယောဂါစသည်အပြင်ယောဂတွေရှိတဲ့လူတွေနောက်တစ်ခုကတော့ဒီကိုယ့်ရဲ့ကိုယ်ခံစနစ်ကျဆင်းနေတဲ့သူတွေပေါ့နော်ဥပမာ HIV ယောဂဖြစ်နေတဲ့သူတွေကင်ဆာယောဂဖြစ်နေတဲ့သူတွေကင်ဆာကုထုံးခံယူနေတဲ့သူတွေနောက်တစ်ခါကိုယ်ခံအားကိုးနိုင်ဆေးတွေကိုတောက်သုံးနေရတဲ့လူနာတွေပါဆိုလို့ရှိရင်တော့ဒီတုတ်ကွေးယောဂယောဂပြင်းထန်ပြီးတော့အသေးပြောက်ရှိနိုင်ပါတယ်ဒါကြောင့်မလို့ကိုဗစ်ကာကွယ်ဆေးကိုခုနကဆရာတို့ပြောခဲ့တဲ့ယောဂပြင်းထန်နိုင်ကြီးရှိတဲ့လူအုပ်စုတွေမှာကာကွယ်ဆေးထိုးနှံသင့်တယ်ဆိုပြီးတော့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေအဆိုပြုထားတာတွေရှိပါတယ်
။တုတ်ကွေးယောဂကာကွယ်တဲ့နေရာမှာတုတ်ကွေးယောဂကာကွယ်ဆေးတွေကလည်းအရေးပါတဲ့အခက်အခဲတစ်ခုဖြစ်ရှိနေတာပါ။တုတ်ကွေးယောဂကာကွယ်ဆေးတွေကိုဘယ်ချိန်တွေမှာရရှိနိုင်တယ်ဆိုတာနဲ့ထိုးနှံနိုင်တဲ့တုတ်ကွေးယောဂကာကွယ်ဆေးအမျိုးအစားတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။တုတ်ကွေးကာကွယ်ဆေးကိုကမ္ဘာပေါ်မှာနှစ်စဉ်နှစ်ကြိမ်ထုတ်လုပ်တာရှိပါတယ်။မေလမှာတစ်ကြိမ်ဒါကစက်တင်ဘာလမှာတစ်ချိန်ပေါ့နော်အဲ့ဒီနှစ်ချိန်မှာဘယ်အမျိုးအစားတွေကိုထုတ်လုပ်သင့်နေဆိုတာကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကနေညွှန်ကြားထားတာမျိုးရှိပါတယ်ဥပမာအဖြစ်တော့ဒီတုတ်ကွေးအမျိုးအစား A မျိုးအစားနဲ့ B မျိုးအစားကနေထုတ်လုပ်ထားတာဖြစ်ပါတယ် A မျိုးအစား2မျိုးနဲ့ B မျိုးအစား1မျိုးပူးပေါင်းထားတဲ့ကာကွယ်ဆေးကို trivalent A မျိုးအစား2မျိုးနဲ့ B မျိုးအစား1မျိုးပေါင်းထားရင် quadrivalent 4မျိုးဆက်ကာကွယ်ဆေးဆိုပြီးတော့ထိုးနှံကြတာတွေရှိပါတယ်အဲ့တော့မေလမှာတစ်ချိန်နောက်တစ်ခါစက်တင်ဘာလမှာတစ်ချိန်ထိုးနှံလို့ရတယ်လေးမျိုးဆက်အခုနောက်ပိုင်းမှာတော့လေးမျိုးဆက်သုံးမျိုးဆက်ဆိုပေမဲ့လေးမျိုးဆက်ဈေးကိုသာလျှင်ဒီတင်သွင်းတာတွေဟိုအသုံးပြုတာတွေများပါတယ်ကာကွယ်ဆေးအကြောင်းပြောမယ်ဆိုရင်ဆရာတို့ဒီကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိတဲ့ယောဂါတွေဘက်မှာကာကွယ်လို့ကာကွယ်ဆေးရှိတဲ့ယောဂါတွေကိုကာကွယ်ဆေးထိုးပြီးတော့ကာကွယ်သင့်ပါတယ်ဒါမှသာလျှင်ဒီယောဂါနဲ့ပတ်သက်တဲ့နောက်ဆက်တွဲပြဒနာတွေကိုရှောင်ရှားနိုင်မှာဖြစ်ပါတယ်ပေါ့နော်ဒါကြောင့်ကာကွယ်ဆေးကိုဒီကမ္ဘာ့ကျန်းမာရေးအဖွဲ့ရညွှန်ကြားထားတဲ့ထိုးနှံသင့်တဲ့သူတွေများအပြင်ဒီယောဂကိုကုနေတဲ့ကျန်းမာရေးဝန်ထမ်းတွေအနေနဲ့လည်းထိုးနှံသင့်ပါတယ်နောက်တစ်ခါကျတော့လူငယ်လူရယ်တွေအနေနဲ့ကလည်းယောဂမပြင်းထန်တော့လည်းပဲအကယ်၍များဒီယောဂသည်မိမိရဲ့အိမ်ကိုပါသွားခဲ့မယ်ဆိုရင်အိမ်မှာရှိတဲ့တက်ကြီးရွယ်ုံနဲ့နာတာရှည်ယောဂရှိတဲ့သူတွေကိုကူးဆက်ပြီးတော့ယောဂပြင်းထန်နိုင်တဲ့အကြောင်းမိမိအိမ်မှာတကြီးရွယ်အိုနဲ့နာတာရှည်ယောဂရှိတဲ့လူငယ်တွေအနေနဲ့လည်းထိုးနှံသင့်ပါတယ်။နောက်တစ်ချက်ကတော့လူငယ်လူရယ်တွေအနေနဲ့ကဒီကိုယ့်ရဲ့လုပ်ငန်းဝင်ပြက်ကွက်မယ်။နောက်တစ်ခါဆက်ယုံလုပ်ယုံနေဆိုရင်ကုန်ထုတ်လုပ်မှုကျဆင်းနိုင်တဲ့အတွက်ကြောင့်မလို့အဲ့ဒီမှာအလုပ်နေတဲ့ဆောင်ရွက်တဲ့သူတွေအနေနဲ့လည်းထိုးနှံမယ်ဆိုလို့ရှိရင်ဒါတင့်တော်တဲ့လူစားအနေနဲ့ပြောချင်ပါတယ်။
ကိုယ်ခံဆွမ်းအားမကောင်းတဲ့သူတွေကိုတကွေးယောဂကုသမခံရအောင်ကြိုတင်ကာကွယ်တဲ့နေရာမှာတကွေးယောဂကာကွယ်ဆေးထိုးနှံခြင်းဟာအရေးပါတဲ့ကာကွယ်မှုနည်းလမ်းတစ်ခုဖြစ်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါ
Ludu ne chama ye, a sea single tissue natada, singera pipare, toke yoga, cagwebo, a tre, cagwe, se tojinha, a ye bare, niland cupite, a town, tomorrow, umu, on jonet, dauda, tanzo, roga, tempiagera, pipare, few ye chada, brine, menepe, dalu, season ago, Washington, DC, Murogani, diet, sell a ton anybody. Celebrate a busing gana, the boat pite, agaza, canago, tolen baume. Did the bamaro? KMPN line boy ma thot tak khe cha de myama yu a le wet bwe a chang ngo ko yan nai nga su zi tin pya thap par de
mingla wa chana yan nai ma vo ye a pat sin a ga sa season go tin set pe da ma phit par de di da ba ma ro time myan ma le zat KMPN bet ka myama yu ya le wet bwe a chang go pyo pya da ma phit par de မြန်မာနိုင်ငံမှာလူကြိုက်အများဆုံးအောက်သားဘွဲ့တွေကတခုကတော့မြမရိုးရလက်ဝဲဘွဲ့တွေဖြစ်ပါတယ်မြမရိုးရလက်ဝဲဘွဲ့တွေကိုတော်ရုံမျိုးပါမကျန်နိုင်ငံတော်ကနေရာဒေသတော်များများမှာကစားကြတာဖြစ်ပါတယ်ရိုးရလက်ဝဲဘွဲ့တွေဟာရှင်းပြမှာမင်းတွေလက်ထက်ကလေးကရှိလာတာဖြစ်တဲ့အတွက်အခုဆိုရင်နှစ်ပေါင်း 1800ပိုင်းကထိုင်းမြန်မာနယ်စပ်နဲ့ကပ်နေတဲ့ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာပို့ပြီးတော့တွေ့လာရပါတယ်အဲ့ဒီဒေသတွေမှာတော့ရွာဖျားပွဲတွေဖုံးကြီးပြန့်ပွဲတွေကဆလို့နှစ်တကူပွဲတော်တွေအထိလဲမြမလက်ဝဲပွဲတွေပါဝင်လေးရှိပါတယ်ကရင်ပြည်နယ်လိုင်းပွဲမြို့မှာကျင်းပတဲ့ဒီမြမထိုင်းရိုးရလက်ဝဲပွဲမှာတော့ဒီပြိုင်ပွဲကိုမြမနိုင်ငံကလက်ဝဲသမားတွေသာမကထိုင်းနိုင်ငံဘက်ကလက်
ထီဝင်ပြောနာတော့ပြောတော့
ဒီပြိုင်ပွဲမှာနိုင်ရတဲ့အတွက်သူဟာစုချင်းငွေဖြစ်တဲ့မြန်မာကျပ်ငွေ6သိန်းရရှိခဲ့ပါတယ်။တားဖြတ်သူလက်ဝဲထိုးတာနဲ့ပတ်သက်ပြီးသူ့ရဲ့မိခင်ဖြစ်တဲ့ဒေါ်ချစ်ထွေးကတော့အခုလိုပြောပါတယ်
အားကြီးရောက်ကြပါဗျာဟုတ်တော့လားအခုဒီမှာတို့ဟာလေအိမ်ပြန်မှကန်ရပါမှအိမ်ပြန်ရတယ်လေဟုတ်တော့လားအဲကြောင့်သူဘာမှအားမငယ်နဲ့ရောက်ကြပါကြောက်ကြမလို့
အသက်22နှစ်အရွယ်မြန်မာလက်ဝဲသမားတူဖြစ်တဲ့ကိုလိုင်းထက်အောင်ကတော့သူမျိုးအားလက်ဝဲကစားသမားဖြစ်လာပုံနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်ဒီဝိုင်းဘော့တက်ငငယ်လေးထိုးတော့နည်းတော့ကြောက်မိတော့ကိုကတခါမထိုးဆိုတော့အဲ့တော့ဒီမှာထိုးတာများတော့ဘာမှတော့မဖြစ်တော့ဘူး။ဝါသနာပူပါတော့ဒီမှာထိုးရမြင်ကိုလည်းထိုးခြင်းအဆောင်တက်တက်ထိုး။ငငယ်ရဆိုတနေ့ကိုထိုးရင်တရက်တော့တပွဲနှစ်ပွဲလောက်ထိုးတယ်။ဒီနေ့တပွဲထို
းဒီမှာရောလက်ဝေးဟာလက်အပြင်ဒူးတောင်ခြေတောင်နဲ့ခေါင်းကိုပါအသုံးပြုနိုင်ပြီးတော့ကဘာပေါ်ကကိုကံပညာပြိုင်ပွဲတွေထဲမှာမြန်မာလက်ဝေးဟာအကြမ်းတမ်းဆုံးပြိုင်ပွဲတွေထဲကတစ်ခုအပါဝင်ဖြစ်တယ်လို့သတ်မှတ်ထားတာဖြစ်ပါတယ်။မြန်မာလက်ဝဲရဲ့သဘောသဘာဝနဲ့ဘလောက်အထိခက်ခဲသလဲဆိုတဲ့အပေါ်မှာကိုလိုင်းထက်အောင်ပြောတာကတော့
ကိုတို့ကြာတော့အနာယူဖို့လည်းမလွယ်ဘူးတစ်ဖက်လူကလည်းကောင်းတစ်ဖက်လူကလည်းကိုလိုပဲတော့သူ့လိုကိုလိုပဲအနာယူဖို့သူလည်းကိုအနာလူချင်တယ်ကိုလည်းသူ့အနာလူချင်တယ်ဆိုတော့လွယ်လွယ်နဲ့တော့မရဘူးကိုပြီးစူးစမ်းတော့သူထက်တော့အားပါပါ
ကိုရိုင်းလည်းဖခင်လူဖြစ်တဲ့လိုင်းထက်အောင်ကတော့သူ့သားကိုရောအရွယ်ရောက်လာတဲ့အခါမှာသူ့လိုပဲလက်ဝဲသမားဖြစ်စေချင်ပါသလားဒါမှမဟုတ်ဘလို့ဖြစ်စေချင်ပါသလဲဒီပေါ်မှာသူပြောတာကတော့
သာထားလေ
သူကျွန်တော်ဒါကြတော့ထိုးခြင်းမထိုးပါဘူးသူဝါသနာပါမထိုးမောသနာမထိုးနိုင်ပါဘူးဘယ်လိုပဲကျွန်တော်တို့ကြတော့ဝါသနာပါလို့ထိုးတယ်သူ့ပေါ်ပဲမှုတည်တော့
လိုင်းထောင်ရဲ့ဖခင်ဖြစ်သူဦးမောင်ငယ်ဟာလည်းအရင်ကမြမလက်ဝဲထိုးခဲ့သူတူဖြစ်ပြီးတော့လိုက်ထအောင်လက်ဝဲပညာကိုသူ့ဖခင်စီကလက်စင်ကအမွေရခဲ့တယ်လို့ပြောရမှာဖြစ်ပါတယ
်အမွေကတော့ဒါပဲရှိတယ်ဒါပဲသူလည်းပြန်တီထော်ပေါ့သူတက်ကြီးွားမလုံးနိုင်ကသူတို့ပြန်ကစားပေါ့သူတို့ဆရာပြန်ဖြစ်မှာပေါ့ဒီလိုပဲကိုရည်စူးတာလေ
ဒီပြိုင်ပွဲမှာတော့အမျိုးသားတွေအပြင်အမျိုးသမီးတွေနဲ့လူငယ်တွေအတွက်ပါပြိုင်ပွဲတွေပါဝင်ပြီးတော့မျိုးသမီးကစားသမားတချို့လည်းဝင်ရောက်ထိုးသက်ခဲ့ကြပါတယ်ဒီထဲမှာတဦးကတော့အသက်16နှစ်အရွယ်ဒေါနာဘုံမဆိုသူဖြစ်ပါတယ်သူကတော့ထိုင်းမြန်မာနယ်စပ်မြောက်ရီမြို့ကဖြစ်ပြီးသူ့ရဲ့အဖေကလည်းလိုင်းထောင်လိုပဲရိုးရလက်ဝဲသမားတယောက်ဖြစ်ပါတယ်ဒီပြိုင်ပွဲမှာတော့သူဟာသူ့ထက်အရက်ပိုရှည်ပြီးတော့လူကောင်းပိုကြီးတဲ့ထိုင်းနိုင်ငံကအမျိုးသမီးရိုးရလက်ဝဲသမားနဲ့၅ကြီးအပြည့်အကျိတ်နဲ့ထိုးသက်ခဲ့ကြပြီး၎ ောက်ဆုံးမှာတော့တည်ကြခဲ့ပါတယ
်တို့မျိုးမဆဲဘူးဖိုင်တယ်ကြားတဲ့လူလာခဲ့အကုန်ထိုးတာပဲအဲခိုးတဲ့နေရာပါတယ်အကလုံးအကြီးတန်းရွယ်ထိုးရတယ်ကိုအငယ်ကိုတဲ့အကောင်ကြီးတဲ့လူတွေကြီးပဲအလုံးထိုးဘူးတာဆိုတော့အဲ့ထိုက်ကြီးတဲ့ဝင်မလေးတော်ကိုအကုန်ထိုးတာပဲ
သူနေနဲ့အခုလောလောဆယ်မှာမြန်မာနိုင်ငံပြည်တွင်းမှာရှိတဲ့လက်ဝဲပွဲတွေမှာပဲထိုးနေပေမဲ့အချိန်ချိန်မှာတော့ထိုင်းနိုင်ငံအထိသွားပြီးတော့ရှင်ပြိုင်ထိုးသက်ဖို့အထိရည်မှန်းထားတယ်လို့ပြောပါတယ
်။မြန်မာပြည်ထဲမှာတော့မထိုးချင်ပါဘူး။ဒါပေမဲ့အစင်ကတစင်ပြီးတစင်တိုက်ရတယ်ဆိုတော့မြန်မာပေါ်ပေါက်တဲ့လူတွေနဲ့အကလုံးထိုးပြီးမှဒါဆင်မဲ့လူတွေစီမှာထိုင်းမှာတက်ထိုးမှာအဲ့လိုမြန်မာပြည်မှာအရင်ဆင်ရတာပေါ့
။အိုင်ဝမ်မြို့မှာ9ရက်ကြာကျင်းပတဲ့ဒီရိုးရာလက်ဝဲဖွဲ့ကိုတော့မြို့သားအမျိုးသမီးတွေပါဝင်ဒေသခံလူကြီးလူငယ်အရွယ်ဆုံးထောင်ထဲချီသာရောက်ရှိရှိအားပေးကြပြီးပြည်သက်တွေနဲ့အတော်ကိုစီကားတဲ့ပွဲတော်ပွဲနဲ့ဖြစ်ခဲ့ပါညာ
ဒါကတော့ကိုရနိုင်အပတ်စဉ်တင်ပြတဲ့အားကစားကဏ္ဍကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါမြမရိုးရာလက်ဝဲဘဲအကြောင်းတွေကိုပြောပြသွားတာဖြစ်ပါတယ် VOA ရဲ့ကြတာပရိနေမနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကို VOA ရဲ့ website စာမျက်နှာမှာကြည့်ရှုနားတော်တာဆင်နိုင်သလို VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာကြည့်ရှုနားတော်တာဆင်နိုင်ပါတယ် VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ email ကနေတဆင့်ရေးသားနိုင်ပါတယ်ရေးသားမယ့်လိပ်စာကတော့ burmese@voanews.com ကိုစာရေးသားနိုင်ပါတယ်ခင်ဗျာအခုတော့ဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုဥတင်မောင်တန်းကပြောပြပါအောင်မယ်ခင်ဗျာ
။အမေရိကန်လူလတ်တန်းစားတွေကြွယ်ဝရေးပြောင်းမှချက်အပြင်တက်ကွန်အမေရိကန်တပ်ပရဂျိုးဘိုင်တန်ကရှီကာဂိုမြို့မှာပြန်လည်ချပြလိုက်ပါတယ်။ဒီစီဇန်မှာချမ်းသာသူတွေကိုအခွန်ကောက်ပြီးတပိုင်းတက်ကူပစ္စည်းလိုအမျိုးသားလုံခြုံရေးအတွက်အရေးပါတဲ့နယ်ပယ်တွေမှာရင်းနှီးမြှုပ်နှံရေးအလုံအမားတွေကိုပညာပေးရေးနဲ့စီးပွားရေးပြိုင်ဆိုင်မှုတိုးတက်လာရေးလို့ပါဝင်ကြပါတယ်။အမေရိကန်လူလတ်တန်းစားတွေအတွက်ဆယ်စုပေါင်းများစွာမအောင်မြင်ဖြစ်ခဲ့တဲ့စီးပွားရေးသဘောတရားတွေနဲ့ဒီအနာဂတ်မြင်ကအခြေခံအဖြစ်ခွဲထွက်လိုက်တာဖြစ်တယ်လို့တပ်ပရဘိုင်ဒန်ကဆိုပါတယ်။ပြန်လည်ရွေးကောက်ခံဖို့ကြိုးစားနေတဲ့မစ္စတာဘိုင်ဒန်ဟာလူလူအကျိုက်စစ်တမ်းတွေပါသဘောကျနှုံကျနေတာကိုပြန်လည်မြင့်တင်နိုင်အောင်ကြိုးစားနေတာပါ။အမေရိကန်နဲ့အီရန်နိုင်ငံဟာနောက်ွယ်မှာတန်ငင်းတမငင်းဆက်ဆံရေးအသစ်တည်ဆောက်ဖို့ထိတွေ့မှုတွေရှိပေမဲ့နျူကလ িয়ার သဘောတူညီချက်အစ်ထပ်မံရယူဖို့တော့မရှိဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကဗုဒ္ဓနေ့မှာပြောလိုက်ပါတယ်။တန်တမာလမ်းကြောင်းတွေကိုဆက်လက်ဖော်ထုတ်နိုင်မှုဆန္ဒရှိနေပေမဲ့လည်းကမ်းလှမ်းမှုတစ်ခုခုသဘောတူတာမျိုးမရှိဘူးလို့နယူးယောက်ကနိုင်ငံခြားဆက်ဆံရေးကော်မတီမှာဘလင်ကန်ကပြောခဲ့တာပါ။သဘောတူညီမှုတစ်ခုခုရနိုင်မဲ့လမ်းကြောင်းပေါ်ပြန်ရောက်ဖို့အီရန်ကမလုပ်နိုင်မှုဖြစ်နေတယ်လို့လည်းသူကဆိုပါတယ်။ဥရောပသံကငွေကြေးယူရိုငွေကို digital ပုံစံထုတ်ဖို့အတွက်အရေးပါတဲ့ခြေလှမ်းတစ်လမ်းကိုဗိုလ်ဒူးနေကဥရောပကော်မရှင်ကလှန့်လိုက်ပါတယ်။အဒီလို digital euro ထုတ်နိုင်မဲ့ဥပဒေအစိုးပြုချက်တရက်ကိုဥရောပသံကရဲ့အစိုးရလုပ်ငန်းတွေကိုလုပ်တဲ့ဥရောပကော်မရှင်ကထုတ်ပြန်လိုက်တာဖြစ်ပါတယ်။နောက်ဆုံးထွက်လာမဲ့ဥပဒေကိုတော့ဥရောပသံကအဖွဲ့ဝင်28နိုင်ငံနဲ့ဥရောပပါလီမန်တို့ကသဘောတူရအောင်မှာပါ။အမေရိကန်ပြည်ထောင်စုမှာထောင်ထဲချီတဲ့အကျဉ်းသားတွေဟာထောင်ထဲမှာပဲပွဲရသွားကြပြီးဒီအတွက်ကုန်ကျစရိတ်ကိုဖက်ဒရယ်အစိုးရကကြံ့ခံပေးလိုက်ပါတယ်။ background အမည်ပေးထားတဲ့စီစဉ်အောက်ကနေအကုန်ကျခံလိုက်တာဖြစ်ပြီးဒီကုန်ကျငွေကိုအကျဉ်းကျပွဲရကျောင်းသားကပြန်လည်ပိတ်ဆက်ဆရာလဲမလို့ဘူးလို့ပြထန်းလိုက်ပါတယ
်။တရင်အချင်းချုပ်တွေကိုဦးတင်မောင်တန်းပြောပြသွားတာပါခင်ဗျာ။ဒီကနေ့မနေ့ပဲအတန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရမှုကကိုရဲမွန်ဖြစ်ပါတယ်။ဒန်ဖန်ရဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Helen တို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ဂျာတာပရင်းနေမနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်။ VO ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးတူတင်ပါတယ်။သောတာရှင်မြန်မာပြည်သူပေါင်းလဲဘေးရန်နဲ့ကင်းဝေးကြပါစေ။ကျွန်တော်ကတော့အစီအစဉ်မူတာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.